တရေ1382ခုနှစ်တရေကျော်လာသား9ရက်လေးခရစ်တရေ2009ခုနှစ်စက်တင်ဘာလ23ရက်နေ့ပေါ်တော်ဘုန်းနေ့မှာရဟန်းတိုင်းမင်္ဂလာတော်မြို့နယ်တမန်ဝင်ကျမ်းမြေတော်မြတ်ကြီးအနည်းရှိကျက်ကတော့ပရိယတိသာသင်တတ်မုဂ္ဂဝိပဿနာဓမ္မရိပ်သာမှာကျင်းပပြုလုပ်အပ်သော96ကျင်းမြောက်အဋ္ဌထတရားသခန်းပွင့်မှာဒီနေ့သစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကိုရောမြတ်ကြီးလက်ထက်တော်ကာကလတုန်းကဘုရားရှင်ကိုရောမြတ်ကြီးတာဝတိပြေမှုစေတုံးကြောင့်တော်မှာတရင်တော်မှုနေတဲ့ချိန်ခါမှာသောတိမြို့တော်တွင်ကဘုရားလာရောက်လာမှုရတဲ့တရားသာပြိဿအပေါင်းတော်ကောင်းတို့သည်နာခဘုရားနာဉာဏ်ကခန္ဓာဆိုင်လို့သောတပတ္တိမိတ်ညာအခရာဂမိမိတ်ညာအနာဂမိမိတ်ညာရာဒာမိတ်ညာများအတိအတိရရှိတော်ကြတယ်လို့ယနေ့လည်းပဲအာလုံးသောတရားနာပြိဿအပေါင်းတော်ကောင်းတို့သည်နာခဘုရားနာဉာဏ်ကခန္ဓာဆိုင်လို့သောတပတ္တိမိတ်ညာများယန္တိရပါစေသခရာဂမိမိတ်ညာများယန္တိရပါစေအနာဂါမိမဉ္ဇဏ်များရနိုင်ကြပါစေအရဟတမဉ္ဇဏ်များရနိုင်ကြပါစေလို့သာသနာ့ပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယနေ့ဆက်လက်ပြီးတော့ကျေးဇူးပြုပေးမယ့်တရားကဓမ္မစကြာအခြေခံတဲ့ခန္ဓာဉာဏ်ရောက်သစ္စာပေါင်းတရားပဲဖြစ်ပါတယ်သစ္စာတရားဆိုတဲ့နေရာမှာသစ္စာကိုဘုန်းကြီးတို့ရိုးရိုးဟောနေခြင်းမဟုတ်ပါဘူးခန္ဓာနဲ့တွဲပြီးတော့ခန္ဓာမှာဉာဏ်ရောက်တဲ့သစ္စာတရားကိုဟောကြားနေခြင်းဖြစ်ပါတယ်။ဘာကိုရည်ညွှန်းတာလဲလို့မေးရင်ဘုန်းကြီးတို့ဟောကြားနေတာဟာစာသစ္စာမဟုတ်ပါဘူး။ခန္ဓာသစ္စာပါ။ဘာသစ္စာလဲ။ခန္ဓာသစ္စာပါ။စာတဲ့ပါတဲ့သစ္စာကိုပြောနေခြင်းမဟုတ်ပါဘူး။ခန္ဓာမှာရှိတဲ့သစ္စာကိုပြောနေခြင်းဖြစ်ပါတယ်။အဲ့ဒါလည်းမှားရမယ်နော်အဲ့ဒါကြောင့်မလို့ဘုန်းကြီးတို့ကခန္ဓာဉာဏ်ရောက်သစ္စာပေါင်းတရားလို့ဒီလိုနာမည်ပေးလိုက်ခြင်းပဲဖြစ်ပါတယ်မြတ်စွာဘုရားတခင်ကတော်မြတ်ကြီးကဟောဒီဓမ္မစကဗုဒ္ဓနာသုတ်တန်လို့ခေါ်တဲ့ဓမ္မစကတရားတော်ကြီးကိုဟောကြားတော်မူခဲ့ပါတယ်ပါရမီမြို့အနိမိဂရဝံတော်မှာကုဋေညာဝပပတ္တိယမဟာနမအသေးစိဆိုတဲ့ငါဥသောပစ္စဝကိယပုဂ္ဂိုလ်တို့အားမာသကရိတရား3ခုနှင့်ဝါဆိုလာပြင်းနှင့်ညာချမ်းမှစပြီးတော့ဟောပါလေညာချမ်းကလာမှာနေမင်းကြီးကလည်းအနောက်ဖက်သို့ဝင်စားပြုတဲ့အချိန်အရှိလောကရမှာလာမင်းကြီးကလည်းထွက်ပေါ်စားပြုတဲ့အချိန်နေရောင်ကြီးကလည်းမပြောက်တပြောက်လာရောင်ကလည်းမရောက်တရောက်ခေတ်ကာလနာယီအနေနဲ့ပြောမယ်ဆိုရင်6နာရီခွဲလောက်တော့ရှိပါလိမ့်မယ်နော်အဲ့ဒီအချိန်မှာမြတ်စွာဘုရားတခင်ကတော်မြတ်ကြီးကဟောဒီဓမ္မစကြာတရားတော်ကြီးကိုဟောကြားတော်မူခြင်းဖြစ်ပါတယ်ဒီဓမ္မစကြာတရားတော်ကြီးကိုမြတ်စွာဘုရားဟောကြားတဲ့နေရာမှာအယူဝါဒကြီး3မျိုးကိုအဓိကထားပြီးတော့ဟောကြားတော်မူခဲ့နံပါတ်1ကကာမဒုက္ခအဓိကနိယောဂအနိနိယောဂဆိုတဲ့အယူဝါဒနံပါတ်2ကအတ္တကိလမတနိယောဂဆိုတဲ့အယူဝါဒနံပါတ်3ကမြစ္စည်းမပฏิပဒါဆိုတဲ့အယူဝါဒဝါဒဘယ်လိုမျိုးလဲ
3မျိုး
ပါဝါဒ3မျိုးအဲဒီဝါဒ3မျိုးတော့မှနံပါတ်1ကိုတို့တို့ချင်းချင်းနဲ့ပါတာပြန်ကြည့်လိုက်ရင်တော့အလိုလိုက်တဲ့ဝါဒနော်နံပါတ်2ကဖိနေချုပ်ချယ်တဲ့ဝါဒနံပါတ်3ကအသိကိုရှည်တန်းတင်တဲ့ဝါဒဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့အလိုကြတင်ပြတဲ့ဝါဒသည်အသိကိုရှည်တန်းတင်တဲ့ဝါဒသိအောင်လုပ်ရမယ့်ဝါဒသိမှဖြစ်မယ်အသိဆိုတဲ့စကားလုံးကိုဘုန်းကြီးတို့ဘာကိုကြည့်ပြီးပြောလိုက်တာလဲဆိုတော့မဂ္ဂင်7ပါးထဲမှာနံပါတ်1မဂ္ဂင်ကပါတယ်လေသမာဓိတိဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဥပသမယဘိညာယသမ္မောဒယနိဗ္ဗာန်ယသံဟောတတိ အဘိညာယထူးထူးခြားခြားသိစေရမယ်။သံဘောဓာယထိုးထိုးထွန်းထွန်းသိစေရမယ်။နိဗ္ဗာန်ာယမိမိရဲ့စိတ်ထဲမှာအငြိမ့်ချက်ကလေးတွေရသိရမယ်။အာမခံတယ်နော်။အဲဒီလိုအကျိုးတရားတွေမဖြစ်မနေရစေနိုင်တဲ့အကျင့်လေးမိစေမပฏิပဒအကျင့်ကတမသတာဘိခဝေမြေစီမပြိပ္ပတတထကတိနာအပိတံဗုဒ္ဓသကုကရဏိညာနာကရဏိဥပသမယအပညာယသမ္မောဓယနိဗ္ဗာနယသောတတိကတမသတာဘိခဝေမြေစီမပြိပ္ပတတထကတိနာအပိတံဗုဒ္ဓမြတ်စွာဘုရားထိုးထိုးထွန်းထွန်းသိတော်မူတဲ့မြေစီမပြိပ္ပတဆိုတဲ့လမ်းစဉ်ဟာဘယ်တရားပါလဲဘာတွေပါလဲဘလူတွေပါလဲဒီလိုမိလိုက်အရိလားစင်ဟာဘာတွေလဲဆိုရင်လည်းအယမေဝအရိယောထင်ကြီးကောမေကောအမတန်မြတ်တဲ့မဂ္ဂင်၈ပါးတရားပါပဲပါတယ်လေအမတန်မြတ်တဲ့မဂ္ဂင်၈ပါးတရားပါပဲအရိမဂ္ဂင်၈ပါးကဘယ်လိုတွေလဲဆိုရင်နံပါတ်၁ကသမာဓိဖြီနံပါတ်၁ပါလေနောက်တစ်ကနံပါတ်၂ကပါတယ်သဗ္ဗံကသမ္မာသင်္ကပ္ပနံပါတ်3ကသမ္မာဝါစာနံပါတ်4ကသမ္မာသမာဓိနံပါတ်5ကသမ္မာသမာဓိဝါနံပါတ်6ကသမ္မာဝါယာမနံပါတ်9ကသမ္မာသတိနံပါတ်10ကသမ္မာသမာဓိအဲ့ဒီ7ပါးပါပဲတဲ့နော်တရားရကြသမ္မာဓိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မတောသမ္မာအစီရောသမ္မာဝါယမောသမ္မာသတိသမ္မာသမာဓိသမ္မာလို့ခေါ်တယ်နော်သမ္မာမဟုတ်ဘူးသမ္မာသမ္မာဆိုတာမြန်မာလိုပြန်လိုက်တော့အမတ္တမှန်ကန်သောမှန်ကန်သောအစင့်မှန်ဖြစ်သောဒီလိုလေးပဲရပါတယ်မှန်ကန်သောတရားဘယ်နှပါလဲ၈ပါးမှန်ကန်သောတရား၈ပါးအရိမဂ္ဂသောတရား၈ပါးထဲမှာနံပါတ်၁ကသမာဓိဋ္ဌိသမာဓိဋ္ဌိကိုဥဒေပြီးတော့ပြောပါတယ်။အဲဒီတော့ဘုန်းကြီးတို့ဟောဒီမဂ္ဂင်၈ပါးကိုကြောင်းကျိုးဆက်သွယ်ပြီးတော့ပြတဲ့နေရာမှာနော်တသဝတ္ထုကတုတ်တံမှာကြောင်းကျိုးဆက်သွယ်ပြီးတော့ပြတဲ့နေရာမှာဘာပြောတော့လို့ဆိုတော့သမာဓိဋ္ဌိနဲ့ခြင်းစဉ်ကိုသတ်တယ်ရမယ်ပါဠိသတ္တယံပါလေမှန်ကန်တဲ့အမြင်ကလေးနဲ့သတ္တယံမှန်ကန်တဲ့အမြင်ကလေးနဲ့သတ္တယံမှန်ကန်တဲ့အမြင်ကလေးနဲ့သတ္တင်လိုက်တာမှာမှန်ကန်တဲ့အမြင်ကလေးရှိလာတော့မှသမ္မာသင်္ကပ္ပဆိုတာမှန်ကန်တဲ့အတွေ့ကလေးပေါ်လာတာနော်မှန်ကန်တဲ့အမြင်ကြောင့်မှန်ကန်တဲ့အတွေ့ဖြစ်တယ်ဒီလိုမဟုတ်လားမှန်ကန်တဲ့အမြင်ကြောင့်မှန်ကန်တဲ့အတွေ့ဖြစ်တယ်မှန်ကန်တဲ့အတွေ့အကြုံမှန်ကန်တဲ့အပြောလေးတွေဖြစ်တယ်။မှန်ကန်တဲ့အပြောကြောင့်မှန်ကန်တဲ့လှုပ်ဆောင်မှုလေးတွေဖြစ်တယ်။မှန်ကန်တဲ့လှုပ်ဆောင်မှုကြောင့်မှန်ကန်တဲ့အတ္တမွေးဝမ်းကြောင်းမှုလေးတွေဖြစ်တယ်။မှန်ကန်တဲ့အတ္တမွေးဝမ်းကြောင်းဖြစ်ဖို့ရန်အတွက်မှန်ကန်တဲ့အားထုတ်မှုလေးရှိရမယ်။မှန်ကန်တဲ့အားထုတ်မှုလေးရှိတဲ့အတွက်မှန်ကန်တဲ့တတိထားမှုလေးတွေဖြစ်လာတယ်။မှန်ကန်တဲ့တတိထားမှုလေးတွေဖြစ်တဲ့အတွက်မိမိတို့ရဲ့စိတ်ထဲမှာမှန်ကန်သောတည်ခြင်းမှုလေးတွေဖြစ်လာတယ်။ဒီလိုကြောင်းကျိုးဆက်သွယ်မှုလေးတွေပြထားပါတယ်နော်။အဲဒီလိုမှန်ကန်သောတည်ခြင်းမှုဆိုတဲ့တမ္မာတမာတိလေးဖြစ်လာပြီဆိုရင်အကျိုးရလဒ်ကဘာဖြစ်မလဲဆိုတော့နံပါတ်5တမ္မာညာနာခေါ်တယ်နော်။ဒီမဂ္ဂင်၈ပါးထဲမှာမပါတော့ဘူး။တမ္မာညာနာကိုခေါ်တယ်။တမ္မာညာနာဆိုတာဘာပြောတာလဲဆိုတော့မေတ္တရာ။တမ္မာညာနာကမေတ္တရာနော်မေတ္တရာ။အဲ့ဒီမေတ္တရာရဖို့ရအတွက်ဟောဒီမဂ္ဂင်၈ပါးကိုအရင်ကြည့်ပါ။မဂ္ဂင်၈ပါးပြည့်စုံအောင်ကျင့်နိုင်ရင်တမ္မာညာနာဆိုတဲ့မေတ္တရာရပါလိမ့်မယ်။တမ္မာညာနာဆိုတဲ့မေတ္တရာရသွားမယ်ဆိုရင်သမ္မာဝိမု ക്തി ဆိုတဲ့သံသရာမှလွံ့မြောက်မှုချမ်းသာရသွားပါလိမ့်မယ်။ ဒါကိုဟိုလိုလည်းပဲပြောတယ်နော်ဟိုလိုလည်းပဲပြောတယ်တမညာနာကိုမဲ့ယူရင်တမဝိမုဒ္ဓိကဖို့တမညာနာကိုမဲ့နဲ့ဖို့ယူရင်တမဝိမုဒ္ဓိကပြစ္ဆဝကဏဒါကတော့ထားလိုက်ပါနော်အဓိကကတော့မဲ့နဲ့ဖို့မရဘူးလည်းရတယ်အဲ့ဒီမက်ဖို့ရသားဖို့ရတဲ့အတွက်မက်ကင်ဘဏ္ဍပအရင်တရားမှလည
်း
မက်ကင်ရှင်ပအရင်တရားမယ်အဲ့ဒီမက်ကင်ရှင်ပဘယ်လိုနဲ့စမလဲသမ္မာဒိဋ္ဌိနဲ့စသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာသီဝသမ္မာဝါယမသမ္မာတတိနောက်ဆုံးမက်ကင်ကဘာလဲလဲသမ္မာသမာဓိဒီတော့မက်ကင်ရှင်ပကိုပြည့်စုံကြောင်းကျိုးဆက်တော့ပြီးတော့ကြည့်လိုက်မယ်ဆိုရင်သမ္မာဒိဋ္ဌိနဲ့စတဲ့သမ္မာသမာဓိမှာဆုံးတယ်နော်အဲ့ဒီကသမ္မာဒိဋ္ဌိနဲ့စတဲ့သမ္မာသမာဓိမှာဆုံးတယ်ဒီတော့သမ္မာသမာဓိဟာဟောဒီမဲ့ကင်ရှင်းပါတယ်မှာခေါင်းဆောင်တဲ့ဖွယ်မဖြစ်ဘူးလားဖြစ်သွားလားခေါင်းဆောင်တဲ့ဖွယ်ဖြစ်သွားပြီအဲ့ဒီသမ္မာသမာဓိရဖို့ရန်အတွက်ခြေပိုင်း9ပါးသောတရားတွေဒီတခြားလားအခြေခံကျင့်နေတယ်လားအဲကြောင့်မလို့တို့ကိုသမာဓိပရိခာရသမာဓိရဲ့အချက်အရာသမာဓိရဲ့အတိုင်းဝိုင်းသမာဓိရဲ့အခြေခံတွေလို့ဒီလိုလည်းပဲပြောထားတယ်နော
်
အဲဒီတော့မဂ္ဂင်7ပါးကိုပြင်းစုံတစ်ခုချင်းတစ်ခုချင်းကြောင်းကျိုးဆက်သွယ်ပြီးတော့ကြည့်ရင်သမာဓိတိကစတဲ့သမာသမာဓိမှာသုံးတယ်သမာဓိတိကနေပြီးတော့သမာတတိအတိ9ပါးသည်သမာသမာဓိရဲ့အခြေခံခြင်းစဉ်တွေဖြစ်တယ်လို့ဒီလိုမှတ်ပါနောက်ဆုံးသမာသမာဓိတွေသိအားကောင်းလာပြီဆိုရင်ဟောဒီ9ပါးခြင်းစဉ်နဲ့ခန္ဓာပါအခြေခံရှိတဲ့သမ္မာသမာဓိတွေအကောင်းလာပြီဆိုရင်အဲ့ဒီသမ္မာသမာဓိကနေပြီးတော့သမာဟိကျောယထာဘုဒ္ဓမဇ္ဈာနာတိမှတ်မှန်ကန်ကန်သိမှုမြင်မှုဆိုတဲ့သမ္မာညာနာဖြစ်အောင်ကျေစုပြုပေးပါလိမ့်မယ်သမ္မာညာနာဖြစ်သွားရင်မဲ့တည်းမရဘူးလားရသွားလားမှန်ကမှန်ကန်ကန်သိသွားပြီထိုးထိုးထွင်းထွင်းသိသွားပြီသက္ကုကရဏီအမြင်လေးတွေရသွားပြီညာနာကရဏီအသိလေးတွေရသွားပြီဒါကိုပြောတာပေါ့နော်အဲဒါကြောင့်မလို့သက္ကုကရဏီညာနာကရဏီဖြစ်ဖို့ဆိုလို့ရှိရင်တမသမာတိလိုတယ်သိကိုအာကောင်းနဲ့စွတ်စွတ်ဆိုင်ဆိုင်ရှိဖို့လိုတယ်အဲဒီတမသမာတိဖြစ်ဖို့ဆိုရင်တမတတိလိုတယ်တမတတိဖြစ်ဖို့ဆိုရင်တမဝါယမလိုတယ်တမဝါယမဖြစ်ဖို့ဆိုရင်တမအာဇီဝလိုတယ်တမအာဇီဝဖြစ်ဖို့ဆိုရင်သမ္မာကမ္မန္တဘယ်လိုလားလို့လားသမ္မာဇီဝဖြစ်ဖို့ဆိုရင်သမ္မာကမ္မန္တလိုတယ်သမ္မာကမ္မန္တဖြစ်ဖို့ဆိုရင်သမ္မာဝါစာလိုတယ်သမ္မာဝါစာဖြစ်ဖို့ဆိုရင်သမ္မာသင်္ကပ္ပဖြစ်ဖို့လိုတယ်သမ္မာသင်္ကပ္ပဖြစ်ဖို့ဆိုရင
်
သမ္မာဒိဋ္ဌိဖြစ်ဖို့လိုတယ်ဒါကြောင့်သမ္မာဒိဋ္ဌိဆိုတဲ့ယောနိတော်မနတိကာရနဲ့စကြရတာအားကြီးပဲနော်ဒါကဘုန်းကြီးတို့မဂ္ဂင်7ပါးကိုပေါင်းပြောတဲ့သဘောပေါ့နော်ဒါပါဠိတော်မှာတည်းရလာပါတယ်မဂ္ဂင်7ပါးကိုပေါင်းပြီးတော့ပြောမယ်ဆိုရင်ဒီတိုင်းမှာသမာဓိကစပြီးတော့တစ်စက်တစ်စက်ပြက်ပြီးတော့နောက်ဆုံးသမာဓိဆိုတဲ့သမာဓိတွေအထုတ်ထိတ်ရောအားကောင်းလာတယ်အဲ့ဒီသမာဓိကလည်းပဲဇန်ကျင့်စဉ်ကျင့်တဲ့ဇန်ကျင့်စဉ်ကျင့်တဲ့သမာဓိကျင့်စဉ်မျိုးမဟုတ်ဘူးသံချင်းစီချင်းတဲ့သမာဓိချင်းစီမှာဟောဒီရှင်းပိုင်းမဲ့ကနေပါရလားမပါဘူးเนาะမပါလို့အဲ့ဒီသမာဓိသည်မက်ဖို့အထိကျေစုပြုမပေးနိုင်ဘူးအခုဟောဒီသမာဓိကမက်ဖို့ကိုကျေစုပြုပေးနိုင်တယ်ဆိုတာတခြားကြောင့်လားဒီပဲချင်းစီတွေပါနေလို့လားအဲ့ဒီပဲချင်းစီတွေပါနေလို့เนาะအဲ့ဒါကြောင့်မလို့သမာဓိချင်းတူတာတော့မှဟောဒီမက်ကချင်းစီတွေနဲ့တွဲတဲ့မက်ကချင်းစီတွေအခြေခံတဲ့သမာဓိသည်မက်ဖို့ကိုကျေစုပြုပေးတယ်မက်ဖို့ရနိုင်တဲ့သမာဓိကိုဆုံးလို့တယ်ဟောဒီကျင့်စဉ်တွေမပါတဲ့ရိုးရိုးသမာဓိတွေမက်ဖို့မရနိုင်ဘူးစံမဲရမယ်အဲဒီလိုကြွားချားချက်ရှိတယ်ဒါလေးမှတ်လိုက်ပါနော်ဒါကဘုန်းကြီးတို့မက်ကင်7ပါးကိုဥတည်ပြီးတော့ပြောလိုက်တာဟုတ်လားအဲမက်ကင်7ပါးကိုခွဲကြည့်လိုက်မယ်ဆိုလို့ရှိရင်သမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပဒီဘာမဲ့ကင်နဲ့ပညာမဲ့ကင်နှစ်ပါးနော်ပညာမဲ့ကင်နှစ်ပါးသမာဝါဒသမ္မာကမ္မန္တသမ္မာအာဇီဝဆိုတဲ့မဲ့ကင်သုံးပါးသည
်
သီလမဲ့ကင်သုံးပါးသမ္မာဝါယာမသမ္မာတတိသမ္မာသမာဓိဆိုတဲ့မဲ့ကင်သုံးပါးသည
်
သမာဓိမဲ့ကင်သုံးပါးခွဲကြည့်လိုက်ဒီတိုင်းမသွားတွေ့တယ်နော်အဲ့ဒါလို့ခွဲကြည့်လိုက်မယ်ဆိုလို့ရှိရင်တော့နော်အခုနောက်တော့ကြောင်းကျိုးဆက်သက်မှုတွေပြောစရာမလိုတော့ဘူးအဲ့ဒီလိုဖွင့်ကြည့်လိုက်မယ်ဆိုရင်ဘယ်သူကစတယ်လဲဆိုရင်သီလကစတယ်
အခုနောက်ပေါင်းပြောတာနော်ပေါင်းပြောတော့ကဘယ်လိုကစတယ်သမ္မာဒိဋ္ဌိကစတယ်ဘာမှဆုံးလဲသမ္မာသမာဓိမှဆုံးတယ်သမ္မာသမာဓိကနေဘုရားယေရှုပြသွားတယ်သမ္မာညာနာသမ္မာညာနာကနေပြီးတော့မှသမ္မာဝိမုတ်တိမဲ့ဒီဘုရားယေရှုပြသွားတယ်ဒီလိုမဟုတ်လားအခုကတော့ပြောရုံပြောစင်ပေါ့နော်သီလပရိဒ္ဓယနရောတပိညောစိတ်တံပိညင်းစဘာဝယံအာတာပိညင်းဘကောဘိက္ခုသောဣမံဝိသတိယေသတံမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ကိရိတတရားတွေသတ်ဖို့ဆိုလို့ရှိရင်နံပါတ်၁သီလကိုရှိခံပါ။ဟောဒါကတဏီနော်။ဒါမြတ်စွာဘုရားကိုယ်တော်ဟောကြားခဲ့တာပါပဲ။သီလကိုရှိခံမှာသီလပရိဋ္ဌာယသီလဆိုတဲ့အခြေခံရှင်းစင်ပေါ်မှာတည်ပြီးတော့တဏီအဖြစ်ပြောမယ်ဆိုရင်သီလကိုမြေကြီးနဲ့အလားတဏ္ဍာသီလဆိုတဲ့မြေကြီးပေါ်မှာတည်မီပြီးတော့ဒီလိုဆိုလို့ရနော်။သီလပရိဋ္ဌာယနရောသဗ္ဗညောစိတ်တံပညာစိတ်တံဆိုတာကတမာရီဆိုတဲ့စိတ်ဒီနေရာမှာเนาะတမာရီလို့ပြောပြီးမဲ့လို့စိတ်ကိုအဓိကထားပြောတယ်စိတ်ကဝိသုဒ္ဓိဆိုတဲ့စကားကြားဘူးတယ်မလားစိတ်ကဝိသုဒ္ဓိဆိုတာတခြားပြောတာကတမာရီအားကောင်းတာကိုပြောတာလားအဲတမာရီအားကောင်းတာကိုပြောတာဒီနေရာမှာဒီနည်းနဲ့ပြောပါတယ်အဲ့တော့စိတ်တံတမာတိအားကောင်းတဲ့စိတ်ကိုနောက်တစ်ခါပညာသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပဆိုတဲ့ပညာကိုဘာဝယံဘာဝယံတော့ပွားများအားထုတ်လိုက်မယ်ဆိုရင်ဒါပြောတာဟုတ်လားအဲ့ဒီတော့သီလကိုရှေ့ခံပြီးတော့သမာဓိစိတ်နဲ့ပညာသမာဓိနဲ့ပညာအဲ့ဒီနှစ်ခုကိုကြိုးစားပြီးအားထုတ်လိုက်မယ်ဆိုရင်နော်အာတာမီနိပကောပိကုသောဣမံဝိသတိယေသတ္တမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာအရှုပ်ထွေးကိုဖယ်ရှင်းဖြည့်ရှင်းပေးနိုင်ပါလိမ့်မယ်တဲ့ဒါကြောင့်မလို့ကိလေသာပယ်ခြင်းနဲ့ယောဂီပုဂ္ဂိုလ်တယောက်ဒီပရမသောဘုလို့ကိုရှင်းထားမှာလေသီလကိုရှင်းထားပြီးတော့ဘာရအောင်လုပ်ရမှာလဲသမာဓိရအောင်လုပ်နောက်ဆုံးသင်ကြတာဘာရပါမလဲပညာရပါမယ်ဒီတော့ဗုဒ္ဓရဲ့ဟောဒီဓမ္မစိတ်ကဘောဓနာသုတ်တံမှာလာတဲ့မြစ္စည်းမပฏิပဒါကျင့်စဉ်သည်နော်မြစ္စည်းမပฏิပဒါကျင့်စဉ်သည်သီလလည်းပါတယ်သမာဓိလည်းပါတယ်ပညာလည်းပါဒါသီလသမာဓိပညာဖွဲ့ပြောတဲ့သဘောเนาะအဲ့တော့သီလသမာဓိပညာဖွဲ့ပြောရင်သီလမဂ်ကင်၃ပါးသမာဓိမဂ်ကင်၃ပါးပညာမဂ်ကင်၃ပါးပညာမဂ်ကင်၂ပါးဒါတော့သီလလည်းပါတယ်သမာဓိလည်းပါတယ်ပညာလည်းပါဒါဗုဒ္ဓရဲ့မြစ္စည်းမပရိပရံဖြစ်စဉ်ဟာသီလကိုလည်းချမှတ်ထားဘူးသီလပါမယ်ဒီတော့ဗုဒ္ဓဘာသာမှာဗုဒ္ဓရဲ့ဝါဒဗုဒ္ဓရဲ့ဖြစ်စဉ်ဗုဒ္ဓဟောကြားတော်မူတဲ့တရားမှာသီလတွေခြေခံပဲ။သဘောကြီးတော့ပြိဿတွေဟောဒီသီလကိုကိုယ်တိုင်စောင့်ထိန်တာမစောင့်ထိန်တာကပုဂ္ဂိုလ်တူချင်းရဲ့ဆန္ဒ။ဟုတ်တယ်မလား။ဒါပုဂ္ဂိုလ်တူချင်းရဲ့ဆန္ဒနော်။ဘုဒ္ဓဘာသာရဲ့ဝါဒကတော့သီလမစောင့်ထိန်ရမလားစောင့်ထိန်ရမလား။သီလစောင့်ထိန်ရမှာဒီဘုဒ္ဓဘာသာရဲ့ကျင့်စဉ်တစ်ခုပဲ။မကျင့်တာကျင့်တာကတော့ဘုန်းကြီးတို့မတတ်နိုင်ဘူး။ဟုတ်တယ်မလားအဗုဒ္ဓဘာသာတွေအသီလတွေမရှိဘူးသီလတွေကျင့်ပြတဲ့ဒါကြောင့်ဗုဒ္ဓဘာသာမှန်ရင်သီလကျင့်ပြတယ်လို့ဒီလိုသွားပြီးတော့မပြောနဲ့နော်ပြတ်တဲ့လူလည်းရှင်းရှင်းရှိမယ်တောင်းထင်းတဲ့လူလည်းရှင်းရှင်းရှိမယ်ပြည့်ချင်းမပြည့်ချင်းနေဗုဒ္ဓဘာသာနဲ့မဆိုင်ဘူးသူရဲ့ပုဂ္ဂိုလ်ရဲ့အလိုဆန္ဒနဲ့ပဲဆိုင်တယ်ဟုတ်တယ်မလားတကယ်ကတော့ဗုဒ္ဓဘာသာရဲ့ကျင့်စဉ်မှာကတော့သီလအခြေမခံဘူးလားခံလားသီလကိုအခြေခံတယ်နော်သောကနံပါတ်၄ကဘယ်လိုလဲသမာဓိသီလပင်းရင်သမာဓိသမာဓိဆိုတာစိတ်ကလေးတည်ငြိမ်နေတာစိတ်တည်ငြိမ်ရမယ်ကြာရမခတ်ရဘူးเนาะကြာရမခတ်ရဘူးလျှက်ပေါ်လော်လီမှုမရှိရဘူးစိတ်ဓာတ်ကလေးတည်ကြည်နေရမယ်တည်ငြိမ်နေရမယ်ဒါပြောတာเนาะတည်ကြည်ရမယ်တည်ငြိမ်ရမယ်ဖြောင်းမှန်ဖြောင်းဖြောင်းမှန်မှန်ရှိနေရမယ်ဒါဘုရားဘာသာရဲ့ရှင်းစင်ပဲအဲ့တော့မတည်ငြိမ်တာတည်ငြိမ်တာကဘုရားဘာသာနဲ့မဆိုင်ဘူးဒါပုဂ္ဂိုလ်တို့ချင်းရဲ့ဆန္ဒနော်ဖြောင်းဖြောင်းမမမရှိတာရှိတာဒီဘောဓဘာသာနဲ့မဆိုင်ဘူးပုဂ္ဂိုလ်တို့ချင်းရဲ့ဆန္ဒဘောဓဘာသာရဲ့အယူဝါဒကတော့စိတ်တွေဘယ်လိုဖြစ်နေရမှာလဲအတင်းငြိမ်နေရမယ်ဖြောင်းဖြောင်းမှန်နေရမယ်နော်တင်းငြိမ်နေရမယ်ဖြောင်းမှန်နေရမယ်ကြာရမခတ်ရဘူးဟုတ်လားဒါဘုဒ္ဓဘာသာရဲ့တကယ်အနှစ်သာရတရားပဲသရကနာဘာလုံးဒီတရားလားပညာလားပညာတရားပါရမယ်သင်ကျင်နှလုံးသွင်းနိုင်တဲ့ပညာတရားပါရ။အဲဒီသီလရသမားရဲ့ပညာရဲ့ဆိုတဲ့ကျင့်စဉ်ပေါင်းမျိုးနဲ့ကျင့်မယ်ဆိုလို့ရှိရင်တဲ့အခုနပြောခဲ့တဲ့သက္ခုကရဏီအမြင်လေးတွေမရဘူးလားရပါမလား။ ญาณกรณีอติเลนี่แหละไม่อยากพูดได้ญาติมาทีละมิสิมาปริปดานั้นสิ่งโหจิ้งชุบได้เองบาได้เลยตีละเองตมาธิเองปัญญาเองบรรณเมียวด้วยแหละป้องเมียวด้วยแหละตีละเองตมาธิเองปัญญาเองตีละကိုฉีกขันมาเนาะตีละกรณีญาณมาพ่อใหญ่ได้วิโตริมัยทกรามาตีละ4မျိုးဖွင့်ပြထားပါတယ်ပါရမဂသဝရသီလတို့နော်အိန္ဒိယသဝရသီလတို့အာဇီဝပါရိသုတ်တိသီလတို့ပစ္စယတဏိတိတသီလတို့အဲ့ဒီတည်းမှာပါရမဂသဝရသီလဆိုတာကလူပုဂ္ဂိုလ်များအတွက်ဆိုရင်၅ပါးသီလတို့၁၀ပါးသီလတို့၁၀ပါးသီလတို့ဒါကိုပြောတာဗျာတော့ရှင်မြတ်ရဲ့အတွက်ဆိုလို့ရှိရင်မိမိတို့နော်လိုက်လာကျင့်သုံးနေတဲ့ဝိနည်းသိက္ခာပုတ်အကျင့်တွေကိုပြောတာ129သွဲအကျယ်ကလေး900ကျော်သောသိက္ခာပုဒ်ကိုပြောတာနော်အဲ့ဒီတော့အဲ့ဒီယဟန်တော်များအတွက်ယဟန်ဆိုရင်သာမဏေလည်းပါမယ်နောက်ဘိက္ခုနီတို့သီလရှင်တို့အလုံးပါသွားပြီလို့မှတ်ပေါ့သူတို့ကျင့်တဲ့သီလသည်ပါရမောက္ခသံဝရသီလလူပေါ်ကိုယ်တွေကျင့်တဲ့သီလကျတော့5ပါးသီလ7ပါးသီလ10ပါးသီလစသည်အဲ့ဒါတွေကသီလတရားတွေပဲအဲ့ဒါတွေအားလုံးခြုံပြီးတော့ပါတိမောက္ခသံဝရသီလလို့နာမည်တက်ပါတယ်နော်ပါတိမောက္ခသံဝရသီလသူဘုန်းကြီးတို့ပရိသတ်တွေ7ပါးသီလမရှိဘူးလားရှိပါဘူး7ပါးသီလခေါ်လဲပါတိမောက္ခသံဝရသီလအိမ်မာနေ9ပါးသီလမရှိဘူးလားရှိပါဘူးဒါလည်းဘယ်လိုခေါ်လဲပါတိမောက္ခသံဝရသီလဟုတ်တယ်မလားပါတိမောက္ခသံဝရသီလရဟန်းတော်ရှင်များဒီမှာဝိနည်းသိက္ခာပုဒ်တွေမရှိဘူးလားရှိပါဘူး7ပါးသီလလို့ခေါ်လဲပါတိမောက္ခသံဝရသီလနော်ကိုရင်နေမှာ7ပါးသီလသီလရှင်နေမှာ7ပါး9ပါး10ပါးသီလတွေမရှိဘူးလားရှိလားဒါလည်းဘယ်လိုခေါ်လဲဒါလည်းပါတိမောက္ခသံဝရသီလနဲ့ဒါတော့သီလအကျင့်လုံးကြုံရမယ်ဟုတ်လားသီလအကျင့်လုံးကြုံရမယ်သီလအကျင့်လုံးကြုံမှဘုဒ္ဓံပရိပုရိတောသီလံပရိပုရတိဝိသုဒ္ဓသီလောတပ်ပင်တော်စေတေကကံသဝိညတိနော်သီလအကျင့်လုံလို့ရှိရင်စိတ်တည်ငြိမ်ဒါပြောတာနော်သီလအကျင့်လုံရင်ပါလေစိတ်တည်ငြိမ်ရင်စိတ်တည်ငြိမ်မှသမာဓိဖြစ်တယ်သီလအကျင့်မလုံရင်စိတ်မတည်ငြိမ်ဘူးစိတ်မတည်ငြိမ်ရင်သမာဓိမဖြစ်ဘူးဘောဓဘာသာကပြောတဲ့မြေစိမပရိပဒကျင့်စဉ်ဟာအဲ့ဒီလိုအလေးပဲရှိတယ်ဒီလိုမှတ်ထားနော်ဩတို့ကဘောဓဘာသာတွေဖြစ်နေတော့ဘောဓဘာသာရသဗျာဟောတာတဲ့မြေသမပြိပရာကိုတို့လက်တွေ့ကျင့်သုံးရတော့မှာပါလားလို့ဒီစီလေးလေးပဲဝင်ထားအဲဒီလိုလက်တွေ့ကျင့်သုံးရတော့မယ်ဆိုလို့ရှိရင်နံပါတ်၄ဘာပြည့်စုံလို့လဲသီလပြည့်စုံမှစိတ်တည်ငြိမ်ရယ်ဟောရလားသီလပြည့်စုံမှစိတ်တည်ငြိမ်မှသမာဓိဖြစ်တယ်အဲဒီလိုသမာဓိဖြစ်မှပညာဉာဏ်တွေဖြည့်မြတ်တာဟုတ်တယ်မလားဘုဒ္ဓအပိပရိတောသီလနာပရိပုရတိအသုဒ္ဓသီလဒုတ်ပညောစေတေကကနာဝိန္ဒတိအသုဒ္ဓသီလသီလမစင်ကြဲဘူးဆိုလို့ရှိရင်စိတ်လည်းမတည်ငြိမ်ဘူးပညာလည်းမဖြစ်လာဘူးဒါကြောင့်မလို့တရားရှိမှတ်တဲ့ပုဂ္ဂိုလ်တွေအထုတဖြင့်သီလလုံးကြုံဖို့အရေးကြီးတယ်သီလလုံးကြုံအောင်ဆောင်ထင်းရသီလလုံးကြုံနေမှစိတ်တွေတည်ငြိမ်မှုဖြစ်တာသီလမလုံးကြုံရင်စိတ်တည်ငြိမ်မှုမဖြစ်ဘူးသို့တော့ဒါကတော့ခွန်ကြီးတို့လမ်းစဉ်အရာပြောတာပေါ့နော်လမ်းစဉ်အရာပြောတာပေါ့အဲ့ဒီသီလထဲမှာနံပါတ်1သီလကဘာလဲဣန္ဒြိယသံဝရသီလဣန္ဒြိယသံဝရသီလအဲ့ဒီနံပါတ်1ကပါတိမောက္ခသံဝရသီလနံပါတ်2ကဣန္ဒြိယသံဝရသီလမှတ်တာနော်နံပါတ်1ကဘာလဲလဲဘာသာ၅ပါးသီလ၈ပါးသီလ၁၀ပါးသီလဒါပါရိမောကသံဝရသီလထဲမှာပါတယ်နံပါတ်2ကဘာလဲအဲဟုတ်ပြီဣန္ဒြိယသံဝရသီလဆိုတာဘာပြောတာလဲလို့မေးရင်ဣန္ဒြိလုံးကြုံအောင်ဆောင်ထိန်တဲ့သီလမျက်စိဣန္ဒြိလုံးကြုံရမယ်နားဣန္ဒြိလုံးကြုံရမယ်နှာခေါင်းဣန္ဒြိလုံးကြုံရမယ်နှာရည်ဣန္ဒြိလုံးကြုံရမယ်ကိုယ်ဣန္ဒြေလုံးကြွားမယ်စိတ်ဣန္ဒြေလုံးကြွားမယ်မျက်စိကနေကြည့်ကမ်းတော့မှမကြည့်ရဘူးညလောချတာမသိတော့တဲ့ဝိသဘာကအာယုံတွေတွေးမိမှဆိုလို့ဝိသဘာကဆိုတာကကိုယ်နဲ့မသိတော့တဲ့အာယုံအဲ့ဒီအာယုံတွေတွေးမိလို့ရှိရင်နော်ဝိသဘာကဆိုတဲ့နေရာမှာမသိတော့တဲ့အာယုံဆိုတာကကောင်းခြင်းမကောင်းခြင်းနဲ့မဆိုင်ဘူးနော်ကောင်းခြင်းမကောင်းခြင်းနဲ့မဆိုင်ဘူး
ယောဂီတယောက်အနေနဲ့မသိတော်တဲ့အာယုံကိုပြောတာအဲဆရာပါဆိုကိုကြည့်လိုက်တဲ့အစဉ်ကလေးဒီအင်မတန်နော်လှပတင့်တယ်နေတယ်ဆိုရင်တဏှာမဖြစ်နိုင်ဘူးလားဖြစ်နိုင်လားတဏှာဖြစ်ရင်ဒီယောဂီရဲ့သဏ္ဍာန်မှာတဏှာဖြစ်တင်သလားမဖြစ်တင်ဘူးလားဟောဒီလိုဆိုတော့တဏှာမဖြစ်အောင်တင့်တယ်လှပတဲ့အစဉ်ကိုမကြည့်မိစေနဲ့ဒါပြောတာနော်အဲ့ဒါဒီပါလေဝိသဘာကပဲကိုနဲ့မသိတော်တဲ့အာယုံလေးတစ်ခုအဲတခါတခါကြတော့စိတ်ထဲမှာမနှစ်သက်စေရဒေါသဖြစ်เสียအာယုံကလေးတွေလည်းတွေကောင်းတွေတတ်တယ်။အဲဒီလိုမနှစ်သက်เสียဒေါသဖြစ်เสียအာယုံကလေးတွေတွေ့ရင်ဒေါသတွေမပြေဘူးလားဖြစ်မိမှာလား။ဒေါသဖြစ်ရင်ကိရိတာဖြစ်သွားပြီ။ကိရိတာဒီဖြစ်သိမ့်တဲ့တရားလားမဖြစ်သိမ့်တဲ့တရား။အဲမဖြစ်သိမ့်တဲ့ကိရိတာဖြစ်သွားတာမဟုတ်လို့နော်။ကိရိတာဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့ဟောဒီအာယုံဒီကိုယ်အတွက်ယောဂီများအတွက်တော့ဝိသဘာကအာယုံ။ဘာလဲလဲ
။
ဒီတော့တော်တော်ချင်းချင်းပြောမယ်ဆိုလို့ရှိရင်လောဘဖြစ်เสียအာယုန်ဒီဝိသဘာကအာယုန်ဒေါသဖြစ်เสียအာယုန်ဒီဝိသဘာကအာယုန်ဒီလိုသာတော်တော်ချင်းချင်းမှတ်လိုက်တော့ဟုတ်လားအစင်းတစ်ခုကိုမြင်တယ်ခင်เสียမင်းเสียတန်ရောစီဖြစ်เสียတွေ့တာเสียတာအာယုန်သမိအာယုန်ဇနီးအာယုန်ခင်မို့အာယုန်ကမှအစာထားလို့အားလုံးပါတယ်နော
်
အဲ့ဒီအာယုန်အားလုံးตาရဘွေရတမက်ဘွေရနှစ်သက်ဘွေရခင်เสียမင်းเสียတန်ရောစီဖြစ်เสียအာယုန်အဲ့ဒီအာယုံတွေဒီမိမိအတွက်တော့ဝိသဘာကအာယုံအဲ့တော့ယောဂီရလို့ဖြစ်လာပြီဆိုလို့ချင်းဒီအာယုံတွေမတွေ့မိအောင်ရှောင်ကျင်မှုလုပ်တယ်ပြီးတော့သားဆိုလဲမလာစီနဲ့သမီးဆိုလဲမလာစီနဲ့ဇနီးဆိုလဲမလာစီနဲ့ခင်ပွန်းဆိုလဲမလာစီနဲ့နော်ရိုးရိုးလူလာတာရိုးရိုးယူလူလာတာလဲဆိုင်သားတို့သမီးတို့ဇနီးတို့ခင်ပွန်းတို့မိတို့လာတာပို့ဆိုးတယ်ဘာဖြစ်လို့လဲသူတို့ကကိုယ်အတွက်တော့လောဘတဏှာဖြစ်เสียအာယုံလေးတွေမလားခင်เสียအာယုံလေးတွေမင်းเสียအာယုံလေးတွေတွေ့တာเสียအာယုံလေးတွေဖြစ်เสียအာယုံလေးတွေเนาะတန်ရောရေဖြစ်เสียအာယုံလေးတွေအဲ့ဒီအာယုံလေးတွေတွေ့လာပြီဆိုရင်စောစောတုန်းကမိမိပြတ်တော့နေလိုက်တာဟာမိမိတွေတွေ့လိုက်တော့မှသူတို့ကိုခင်နေမင်းနဲ့စိတ်ကလေးတွေပြောဆိုပေါ်လာရောဟောခင်နေမင်းနဲ့စိတ်ကလေးပေါ်လာပြီဆိုရင်အဲ့ဒါဒီတခြားလားတဏှာလားဒါလည်းတဏှာပဲเนาะဇနီးဇနီးခင်မွှေးချင်းမှတဏှာလို့မထင်နဲ့ตาฉิเลตนาเวตมิฉิเลตน
า
ญีฉิเลตน
า
อะไรจังมึงตนาพิเศษอาญุเลนี่สุรุษิยมเนียนี่ก้องนี่ดิบาพี่เราတော့ကိုယ်အတွက်တော့วิฑบาကอาญุเลนี่หมดละเนาะตนาพิเศษอาญุเลนี่วิฑบาကอาญุอะไรวิฑบาကอาญุเลนี่ไม่ต้วยมิซินเนี่ยแล้วถ้าเกิดจ้ะแล้วมนิดแต่เสียอาญุเลนี่ก็ไม่ต้วยหน่ายมูล่ะต้วยหน่ายล่ะอเมียนมดอราเลนี่ดิအာကြည့်လိုက်တဲ့အခါကျတော့ဟာဘယောဂီကတော့နေတာကဘလုံးနေတာပဲ။ဟာသွားတာကဘလုံးသွားတာပဲ။စတာကဘလုံးစတာပဲ။စိတ်ထဲမှာမနှိမ့်ချိုက်ဘူးမနှိမ့်သက်ဘူး။နော်မနှိမ့်ချိုက်တာမနှိမ့်သက်တာအမြင်ကတ်တာသတိပြေပေါ့နော်။အဲ့ဒါတွေရတခြားလားဒေါသတရားတွေလား။အဲ့ဒါကြောင့်မလို့ဒေါသဖြစ်စေအာယုံလေးကိုလည်းမကြည့်မိစေနဲ့။ဘာဖြစ်လို့တော့ဒေါသဖြစ်စေတတ်တဲ့အာယုံမလို့ကိုယ်အတွက်တော့ဘာလဲ။ဝိသဘာကအာယုံ။ယောဂီတရားအတွက်တော့ဝိသဘာကအာယုံပဲ။โลภะဖြစ်เสียอายุมันยิวิธบากะโทสะဖြစ်เสียอายุมันยิวิธบากะเดชิဖြစ်เสียอายุมันยิวิธบากะเนาะไอ้นี่โลเปอตันกะลิเนี่ยปัดตะโลแลเด้หละโลภะဖြစ်เสียอตันโทสะဖြစ်เสียอตันจ้าดับไปเนาะโลภะဖြစ်เสียอายุอตันกะลิเนี่ยจ้ายัดดับไปโทสะဖြစ်เสียอตันนี่แหละจ้ายัดดับไปฮ่าဒီတော့တောင်းมาပဲเติมยาริอนาอยู่နေတဲ့အချိန်မှာပါသေးလို့လာပြီးတော့စကားတွေစဉ္ညာစဉ္ညာပြောနေကြတော့အတန်ကလေးနားထောင်ပြီးတော့စိတ်ထဲမှာအလိုလိုဒေါသလေးတွေမပွားဘူးလားပွားတယ်အဲ့ဒီအတန်ဒီမိမိရဲ့အတွက်ဒေါသဖြစ်ခြင်းရဲ့အကြောင်းမလို့နားထောင်သိတဲ့အတန်လားနားမထောင်သိတဲ့အတန်လားပါဠိလိုတော့ပါလေအဲ့ဒါဝိသဘာကအာယုံပဲဝိသဘာကအာယုံပဲနော်တဏှာဖြစ်เสียတွေ့တာเสียနှစ်သက်เสียตายาเสียတတ်မဲ့เสียအာယုံအတန်ကလေးကြားရင်လည်းပဲအဲ့ဒါလေဝိသဘာကပဲဒေါသလေးဖြစ်เสียအတန်လေးကြားရင်လည်းဝိသဘာကပဲအဲ့ဒီဝိသဘာကလေးပဲဖြစ်အောင်စိတ်ကိုထိန်းထားအိန္ဒိရီလုံးကြောင့်စောင့်စည်းထားနော်အမြင်မတော်เสียအာယုံတွေတွေ့ပြီမှမကြည့်မိစေနဲ့အမြင်မတော်เสียအာယုံတွေအတန်လေးကြားပြီမှနားမထောင်မိစေနဲ့အမှုမဲ့မှန်ပဲပဲနေလိုက်စိတ်ဝင်စားတဲ့ပုံစံမပြနဲ့ဟုတ်တယ်မလားအဲ့ဒီတော့လောကထဲမှာနေလို့ရှိရင်တော့လောကစရာတော့တွေ့နေရမှာပဲနော်တွေ့နေရမှာပဲကြောင်းသွားလဲတွေ့ရမှာပဲဖျားသွားလဲတွေ့ရမှာပဲရိတ်တာသွားလဲတွေ့ရမှာပဲ
ကိုကကိုယ်ဣန္ဒြေကိုလုံးကြောင်းစောင့်သိမှုပဲလိုတယ်ဟုတ်ရလားကိုယ်ဣန္ဒြေကိုကိုယ်ကိုယ်တိုင်စောင့်သိမှုပဲလိုတယ်ကိုယ်မစောင့်သိရင်တော့လေနော်လောဘဖြစ်เสียအာယုန်တွေလည်းတွေ့နေမှာပဲဒေါသဖြစ်เสียအာယုန်တွေလည်းတွေ့နေမှာပဲစိတ်အလိုကြရင်လောဘဖြစ်တာကိုစိတ်အလိုမကြရင်ဒေါသဖြစ်တာကိုသူဘသူရိုးရိုးနေတော်မှာစိတ်အလိုမကြရင်ဒေါသဖြစ်တာဆိုတော့ဒေါသဖြစ်ခြင်းမဖြစ်ခြင်းဒီသူနဲ့မဆိုင်ဘူးဘယ်လိုနဲ့ဆိုင်တော့ကိုယ်နဲ့ပဲဆိုင်လောဘဖြစ်ခြင်းမဖြစ်ခြင်းဒီသူနဲ့ဆိုင်တာလားကိုယ်ကိုယ်နဲ့ဆိုင်တာလားကိုယ်တန်တန်မှာအိန္ဒြေမလုံးကျုံလို့ဒီစိတ်တွေဖြစ်သွားတာအလုံးထိတ်ဟုတ်တယ်မလားအနာကလေးရှုဆိုင်မိရင်လည်းဒီတိုင်းပဲအိန္ဒြေလုံးကျုံထိတ်အရသာကလေးစားမိတဲ့ဒီတိုင်းပဲလောဘမဖြစ်စေနဲ့ဒေါသမဖြစ်စေနဲ့ဘလောက်ပဲကြိုက်တဲ့အစာဟာရဖြစ်ဖြစ်လောဘမဖြစ်စေနဲ့မကြိုက်တာလေးပါလေဒေါသမဖြစ်စေနဲ့နော်အဲ့ဒါလည်းမဖြစ်အောင်စောင့်သိ။အဲ့ဒါလည်းစောင့်သိရင်အိန္ဒြေလုံးကျုံနေပါလိမ့်မယ်။အထီးတွင်လေးနဲ့ပတ်သက်လို့လည်းဒီတိုင်းပဲ။နော်။ယောဂီဆိုတော့လည်းပဲယောဂီရဲ့အနေအထားနဲ့ပြောမယ်ဆိုလို့ရှိရင်သာယဘွေအထီးတွေကတော့နည်းပါလေ။ဒါပေမဲ့လို့အဲနာတဲ့ကျင်တဲ့ဒုက္ခဝေဒနာတွေပေါ်အောင်နာမှုကျင်မှုလေးတွေဖောက်ပြန်မှုလေးတွေဖြစ်စေနိုင်တဲ့အထီးတွင်လေးတွေတော့မရှိဘူးလားရှိလား။အဲ့ဒီအထေတွေလေးတွေတော့ရှိတတ်တာပေါ့အဲ့ဒီအထေတွေလေးတွေတွေ့ရင်လည်းပဲဒေါသမဖြစ်စေနဲ့နော်ဘာဖြစ်လို့တော့အဲ့ဒါဒီဝိသဘာကအာယုံဝိသဘာကအာယုံကိုဘုရားရှောက်စိတ်ထဲမှာလည်းပဲလောဘဖြစ်စရာတွေ့ဒေါသဖြစ်စရာတွေ့မတွေ့မိစေနဲ့ဘာဖြစ်လို့တော့အဲ့ဒါဒီဝိသဘာကအာယုံနော်အဲ့ဒီလိုစောင့်ထိုင်ခြင်းသည်တဲ့အိန္ဒိယသံဝရသီလပါပဲဟုတ်တယ်မဟုတ်လားအဲ့ဒီ၅၆မျိုးထဲမှာအဓိကအကြဆုံးကတော့နောက်ဆုံးဖြစ်တဲ့စိတ်အိမ်တွေပဲဗါတယ်လေဘလောက်ပဲမျက်စိအိမ်တွေလုံးလုံးနားအိမ်တွေနှာခေါင်းအိမ်တွေနှာရအိမ်တွေကိုယ်အိမ်တွေလုံးလုံးစိတ်ကလုံးဖို့ခက်တယ်နော်စိတ်ကလုံးဖို့ခက်တယ်ထိုင်နေမိပြီမဲ့မျက်လုံးသာမှိတ်ထားတာစိတ်ကဟိုရောက်ဒီရောက်ဟုတ်လားဟိုရောက်ဒီရောက်အထုသဖြင့်ဟောဒီသီလချိုးဖြတ်ချိုးဖောက်ပူထားတဲ့ပုဂ္ဂိုလ်ဒီဟောဒီနေရာမှာအတွေ့စိတ်ကလေးတွေပို့ပြီးတော့မပြတ်နိုင်ဘူးလားပြတ်လို့သတိကြရမယ်နော်ဟောဒီသီလမစင်ကြယ်ခဲ့ဘူးတဲ့ပုဂ္ဂိုလ်ဒီဟောဒီနေရာမှာအတွေ့စိတ်ကလေးတွေများများကိုဖြစ်တတ်ပါတယ်ဟုတ်လားများများကိုဖြစ်တတ်ပါတယ်ဟောဒီနေရာမှာစင်ကြယ်ခဲ့ဘူးတဲ့ပုဂ္ဂိုလ်ဒီဟောဒီနေရာမှာစိတ်ကလေးတွေမစင်ကြယ်ဘူးလားစင်ကြယ်လားအဲ့ဒါလို့စင်ကြယ်တဲ့အခါကျတော့ဟိုတွေ့တယ်တွေ့တယ်သိမတွေ့တော့နော်ဘာဖြစ်လို့တော့ကိုကအားလုံးစင်ကြယ်နေတာကိုအဲ့ဒါမစင်ကြယ်လေတွေးမိလေမစင်ကြယ်လေတွေးမိလေနော်အဲ့ဒါကြောင့်မလို့သီလပြည့်ရင်စိတ်မငြိမ်ဘူးသီလရှိမှစိတ်ငြိမ်တာဒါပြောတာနော်သီလပြည့်ရင်စိတ်မငြိမ်ဘူးသီလရှိမှစိတ်ငြိမ်တယ်ဒါကပါရိမောကသာဝရသီလကိုပြောတာသို့တော့ဘလောက်ပဲသီလတွေပြည့်ခဲ့ပြည့်ခဲ့နော်ကိုယ့်ရဲ့ယောနိတော်မနတိကာရဆိုတဲ့ပညာရဲ့အကူအညီနဲ့တတိယသမာရိယတတိယလေးတွေကောင်းလာလို့ဝရိယအားလေးတွေကောင်းလာလို့ဟောသမာရိယအားလေးနဲ့စုစုဆိုက်ဆိုက်နဲ့စိတ်ငြိမ်အောင်စောင့်သိနိုင်မယ်ဆိုရင်သီလမလုံးကြုံခဲ့ဘူးတဲ့ပုဂ္ဂိုလ်ဖြင့်ဖြစ်နေကြသေကြမှာနော်မိမိကကြိုးစားနိုင်မယ်ဆိုရင်နော်သီလမလုံးကြုံခဲ့ဘူးတဲ့ပုဂ္ဂိုလ်ဖြင့်ဖြစ်နေကြသစိတ်ကလေးတွေတမာရီလေးတွေမရနိုင်ဘူးလားရနိုင်လားရနိုင်တယ်လူတိုင်းမဟုတ်ပေမဲ့ရနိုင်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့ပါရမဂ္ဂသာဝရသီလလောင်းရင်စိတ်ပြင်းနေတယ်ဒါမှန်တယ်ရေပုံရသို့တော့ပါရမဂ္ဂသာဝရသီလမလုံးကြုံပေမဲ့အိန္ဒိယသာဝရသီလလုံးကြုံရင်ရောစိတ်တွေမငြိမ်ဘူးလားငြိမ်နိုင်လားငြိမ်နေတာပဲအတိတ်တုန်းကအယုံနဲ့မတွေးမိသေးနဲ့အနာကလည်းမတွေးမိသေးနဲ့ပစ္စုပန်တည်းရှုပစ္စုပန်ဣစ္ဆယောရမန်တတတတဝိပတ္တိအတိတ်ကမပြောင်းနဲ့အနာကလည်းမမျောနဲ့ပစ္စုပန်မှာအခုပေါ်တဲ့ယုံနာအခုပေါ်တဲ့ဉာဏ်နဲ့ကြည့်ဒီလိုမလားအခုပေါ်တဲ့ယုံနာကိုအခုပေါ်တဲ့ဉာဏ်နဲ့ကြည့်နာရင်နာတဲ့သဘောလေးမှာပဲစိုက်ထားခြင်းခြင်းတဲ့သဘောလေးမှာပဲစိုက်ထားကဲ့ရဲ့ကဲ့တဲ့သဘောလေးမှာပဲစိုက်ထားတွေးရင်တွေးတဲ့အတွေးလေးမှာပဲစိုက်ထားရှစ်ဆက်မတွေးမိစေနဲ့ဟုတ်တယ်မလားဟုတ်တယ်လို့ဆိုလို့ချင်းအတိတ်ကိုပြန်ရောက်သေးလားအနာဂတ်ကိုရောက်သေးလားပစ္စုပန်တဲ့တဲ့မှာပဲအာယုံမကြဘူးလားကြပစ္စုပန်ယုံနာအပေါ်မှာပစ္စုပန်အတိလေးနဲ့ကြည့်ပစ္စုပန်ယုံနာကိုပစ္စုပန်အတိလေးနဲ့ကြည့်ပြောကြည့်စမ်းပစ္စုပန်ယုံနာကိုအဲ့ဒါကတော့နောက်ဆုံးเนาะအားကိုးစရာလေးပဲဟုတ်လားဘုရားရှင်တို့ရဲ့သဘာဝမိမိတို့ရဲ့တဏ္ဍာမှာသီလချုပ်ပေါက်ခဲ့ဘူးတဲ့ပုဂ္ဂိုလ်ရင်းညာတတ်ပါတယ်เนา သမဝဇ္ဇဘက်ကလည်းချိုးတဲ့ကဲကိုတဲ့ပုံစံတွေများတာပဲများတတ်တယ်ပေါ့နော်သမကမ္မန္တဘက်ကလည်းများတတ်တာပဲသမဇီဝဘက်ကလည်းများတတ်တာပဲဟုတ်လားဘာဖြစ်လို့တော့ပုရုသေပုံစံတွေကိုပုရုသေပုံစံတွေဆိုတော့မိမိတို့ရဲ့တဏ္ဍမှာသာဘသီလနဲ့ပတ်သက်လို့လည်းပဲအဲမသိလို့မှားမိတာတွေမရှိတတ်ဘူးလားရှိတတ်လားဉာဏ်တော်ရှင်မြတ်များမှလည်းပဲဝိနည်းသိက္ခာပုဒ်တွေပြုလုပ်မိတာတွေမရှိတတ်ဘူးလားရှိတတ်လားရှိတတ်တာပဲနော်ဟိုအာဘလုံးဝမသိတာဒီမြတ်စွာဘုရားနဲ့ပြည့်စုံတာဘုရားပဲရှိတယ်တဲ့ယဟန္တာတော့အာဘသိမှသိတယ်လေဇွေးပုဂ္ဂလအနာပတ်တယ်ဒီလိုဆိုတာကိုဟုတ်တယ်မလားဒီတော့ဘုရားရဟန္တာမှာတော့အဘကသိတဲ့သိတဲ့ဆိုတော့ဘလို့အဘမျိုးလဲဆိုတော့အရိယာတွေကြတော့အကုသိုလ်စိတ်နဲ့သိတဲ့အဘတော့မသိတော့ဘူးပေါ့နော်မသိတော့ဘူးတာမအဘမျိုးပြောတာပေါ့ဟုတ်လားအဲ့ဒီတော့ပုရုသေပုဂ္ဂိုလ်များကြတော့အကုသိုလ်စိတ်နဲ့သိရမယ့်အဘတွေလည်းပဲမသိနိုင်ဘူးလားသိနိုင်လားတရားဓမ္မတွေမှာလည်းဓမ္မသီလချုံပေါင်းမိတဲ့အခါမျိုးတွေမရှိနိုင်ဘူးလားရှိနိုင်လားလူတိုင်းမဟုတ်ပေမဲ့ရှိတတ်တယ်ပေါ့အဲ့ဒီလိုရှိတတ်လို့ရှိရင်ဟာဒီလိုတော့သီလမလုံးကျုံရင်စိတ်တဝိသုဒ္ဓိဆိုတဲ့တမာတိမဖြစ်ဘူးဆိုတော့ဒီလိုတော့လည်း၅ပါးသီလမလုံးခဲ့ဘူးခင်ဗျာဘယ်နှလုံးမလဲလို့ပြောเสียရှိတာပေါ့နော်ဟုတ်တော့ဟုတ်တယ်ဒါကမှန်တော့မှန်တယ်ဒါပေမဲ့လို့လည်းပဲ၅ပါးသီလ၈ပါးသီလမလုံးခဲ့ပေမဲ့လို့လည်းပဲတိတ်တိတ်လုံးကြောက်အောင်တောင်းထိန်နိုင်လို့အတိတ်ကိုလည်းပြန်မရောက်ဘူးအနာဂတ်ကိုလည်းမမျောဘူးနော်ပစ္စုပ္ပန်ပေါ်စေယုံနာကိုသာပစ္စုပ္ပန်ညာလေးနဲ့ရှုလိုက်နိုင်မယ်ဆိုရင်လောလောဆယ်တင်လေးလေးဘယ်လုံးမလားလုံးလားအဲ့ဒီလိုလုံးသွားလို့ရှိရင်သမာဓိလည်းမရနိုင်ဘူးလားရမလားအဲ့ဒီနေနဲ့အင်္ဂုလိမာလာမထေလို့ရဟန္တာဖြစ်သွားတာပဲဟုတ်တယ်မလားဒီကောင်များစွာတတ်ခဲ့တာလေရဟန္တာမဖြစ်ဘူးလားဖြစ်သွားလားတိန်နိရိယသမဏသီလလုံပြီးတော့ရဟန္တာဖြစ်သွားတာဟုတ်တယ်မလားတတလုံးငယ်ငယ်ကလေးကတော့တော်တယ်မှာသူเสียအတွက်လက်ညှိုးတွေကိုဖြတ်ဖို့ကြိုးစားတဲ့အချိန်ကစပြီးတော့ဓမ္မသီလမလုံးခဲ့ဘူးမလုံးခဲ့ဘူးမလားဒီအချိန်မှာဣတိယသမဏသီလမလုံးဘူးလားလုံးနေလားအဲဒီတော့လုံးနေတဲ့အတွက်သမာဓိမရဘူးလားညသွားအဲဒါကြောင့်လုံရင်ချုပ်ပြောလိုက်မယ်ဆိုရင်ပြောကျင်တာကတော့ပါဠိမောက္ခသမဏသီလလုံရင်သိတဝိတ္တိဖြစ်တယ်ဒါပေမဲ့လို့လည်းပဲဣတိယပါဠိမောက္ခသမဏသီလမလုံးရင်တောင်မှအင်းဒီရသဝရသီလလုံအောင်ကျိုးစားနိုင်မယ်ဆိုရင်တမာတိတော့ဖြစ်နိုင်ပါသေးတယ်စိတ်တဝိသုဒ္ဓိတော့ဖြစ်နိုင်ပါသေးတယ်နော်အဲ့ဒီညီလာနဲ့ဆိုလို့ရှိရင်အာငါသီလတွေဘုရင့ချုပ်ပေါက်ခဲ့ဘူးလေငါတော့မဲ့ရမှရပါမလားတရားရမှရပါမလားတွင်းနေကြမလို့ဘူးနော်အတိတ်ကိုပြန်မတွင်းနဲ့လို့ဆိုထားတာပဲအနာကလည်းမညှော်နဲ့လို့ဆိုထားတာပဲအတိတ်တုန်းကငါတွေလောက်ခဲ့ဘူးတယ်မတွေးနဲ့အနာကငါမဲ့ဖို့ရပါမလားမတွေးနဲ့ဒါပြောတာနော်အတိတ်တုန်းကငါဘာတွေလောက်ခဲ့ဘူးတယ်ဘာတွေလောက်ခဲ့ဘူးတယ်လုံးဝမတွေးနဲ့တွေးစရာမလိုဘူးတွေးစိတ်ပေါ်ရင်အတွေးအာယုံကအတိတ်တုန်းကဖြစ်တာတွေးစိတ်ကအခုဖြစ်တယ်ဟုတ်တယ်မလားအတွေးအာယုံကဘယ်တော့ကဖြစ်တာလဲအတိတ်အတွေးအာယုံကဟိုတုန်းကဖြစ်တာဘယ်တော့ကဖြစ်တယ်ဘယ်တော့ကဖြစ်တာအဲ့ဒါကိုတွေးနေတဲ့တွေးစိတ်ကအခုဖြစ်တာအဲ့ဒီတော့ပေါ်တော့ကဖြစ်ခဲ့တဲ့အတိတ်ကိုပြန်မယ်ပြီးတော့ပြန်ပြီးတော့မစဉ်းစားနဲ့အခုပေါ်နေတဲ့တွေးစိတ်ကိုကြည့်အခုပေါ်နေတဲ့တွေးစိတ်ဒီအခုပေါ်တာမလို့တခြားလားပြစ်ဆုံးမှခံရလားအဲတွေးစိတ်ကလေးပေါ်လာတွေးစိတ်ကလေးတက်ကြည့်တာငါတွေးနေတယ်တွေးနေတယ်တွေးနေတယ်တွေးစိတ်ကလေးပေါ်တယ်ပေါ်တယ်ပေါ်တယ်ဒါဆိုရင်ရက်သွားတာပဲစိတ်ကလေးကဒီနေရာမှာတည်သွားပြီလေအတိတ်ရောက်သေးလားမရောက်တော့ဘူးအာငါမဲ့ရပါမလားဖူရပါမလားနိဗ္ဗာန်ရပါမလားအတ္တဓမ္မဘရောဖြစ်မှာတော့နိဗ္ဗာန်ဘရောရမှာတော့အနာကမျောတွင်းနေတာမလားတောင်းတော့တွေးပြီမဲ့လို့လည်းပဲဒါလည်းတွေးလို့မဖြစ်ဘူးဒါတွေးနေရင်လည်းစိတ်တည်ငြိမ်မှာမလားမတည်ငြိမ်သမာဓိဖြစ်မှာမလားဒါလည်းမတွေးနဲ့အနာကလည်းမတွေးနဲ့ဟုတ်တယ်မလားအဲဒါကြောင့်တရားရှင်းမှတ်တဲ့အခါမှာမဲရပါမလားဖူရပါမလားနိဗ္ဗာန်ရပါမလားစသဖြင့်လုံးဝမတွေးနဲ့တွေးစိတ်ကလေးပေါ်လာရင်မဲ့တင်ကိုယ်တွေကမရောက်သေးဘူးအနာကဒါပေမဲ့တွေးစိတ်ကအခုပေါ်တာမဟုတ်လို့ဗာလဲပြစ္ဆုတ်ပံအခုပေါ်တဲ့တွေးစိတ်ဒီပြစ္ဆုတ်ပံအဲဒီတော့ပြစ္ဆုတ်ပံဖြစ်တဲ့တွေးစိတ်ကိုတွေးတယ်တွေးတယ်လို့သိပေးလိုက်ဒါလောကမဲ့လုံးအဲလမ်းစဉ်ကဒီတိုင်းပဲရှိတာလေနော်အဲ့ဒါတွေးစိတ်ပေါ်လာရင်တွေးစိတ်ကိုတွေးတယ်တွေးတယ်တွေးတယ်လို့သာသိပေးလိုက်အဲဒီလိုဆိုလို့ရတယ်တွေးလေးရှိမှဆက်တော့နော်တွေးတယ်တွေးတယ်တွေးတယ်တွေးတယ်လို့သိပေးလိုက်အဲ့ဒီတွေးလေးရသွားတယ်အဲ့ဒီတွေးလေးနေရာမှာ တွေးတယ်လို့သိတဲ့အသည့်လေးစားဝင်လာတယ်အဲ့ဒီအသည့်လေးကိုလည်းသိတယ်သိတယ်နောက်အသည့်တစ်ခုနဲ့ပြန်ပြီးပြီအသည့်လေးတွေရှင်းသည့်ကပြက်နောက်သည့်ကမဲ့ရှင်းသည့်ကပြက်နောက်သည့်ကမဲ့အသည့်လေးတွေတွေးစိတ်အဆင့်ထိရောက်သွားသေးလားအတိတ်ကိုလည်းမရောက်တော့ဘူးအနာဂတ်ကိုလည်းပစ္စုပ္ပန်ပေါ်စေအသည့်ကလေးအပေါ်မှာပဲရက်ပြီးတော့မသွားဘူးလားသွားပါဘူးအဲ့ဒါဆိုသမာဓိနဲ့မရဘူးလားရပါဘူးကဲကောင်းပြီဒါဖြစ်လို့ရှိရင်လူရင်းချုပ်ပြောလိုက်တဲ့အခါကျတော့သီလကိုခြေခံပြီးတော့နော်သမာဓိရအောင်လို့သမာဓိရရင်ဘာဖြစ်မလဲပညာဖြစ်မယ်ပြန်ပြောသီလခြေခံပြီးတော့သမာဓိရအောင်လို့သမာဓိရရင်ပညာဖြစ်မယ်သီလဆိုတဲ့နေရာမှာပြောလို့ရင်ကတော့ပါရမောကသာဝရသီလသို့တော်လည်းပဲပါရမောကသာဝရသီလမလုံးကျုံရင်တောင်မှပါလုံးကြောင်ရမှာလေအဲဣန္ဒြိယသာဝရသီလလုံးကြောင်ဝိပဿနာရှုလို့ရပြီဟုတ်တယ်မဟုတ်လားသက်ကောင်းပြီအဲ့ဒီတော့သီလသမာဓိပညာတရားပေါင်းမျိုးနဲ့နော်မြင့်စိမပြိပဒနာရှင်ကိုမြတ်စွာဘုရားချမပြဘူးလားပြလားအဲ့ဒီတော့ပြတဲ့အခါကျတော့အဲ့ဒီသီလသမာဓိလမ်းစဉ်နဲ့ဘာလုံးရမှာလဲဆိုရင်မက်ကင်တိကျဘာလုံးရမှာလဲအယမေဝအရိယအသင်္ကိကောမက်ကောခေါ်ရတယ်အလုံးပေါင်းလိုက်ရင်မဲ့လို့ခေါ်တယ်မဲ့လို့ခေါ်တယ်နော်သီလမဲ့ခင်ရဲ့သမာဓိမဲ့ခင်ရဲ့ပညာမဲ့ခင်ရဲ့ခေါ်ရတယ်အလုံးပေါင်းလိုက်ရင်ဘာလို့ခေါ်လဲမဲ့ဒီအချိန်မှာဘုန်းကြီးတို့မဲ့ခင်၅ပါးလို့၈ပါးလို့ဒါတွေထက်မပြောတော့ဘူးနော်မဲ့လို့ပဲရုံရုံမှတ်လိုက်တော့ဟုတ်လားမဲ့ရမဲ့အချင်းကျင့်မဲ့ချင်းကဘာတွေလုံးသီလရဲ့သမာဓိရဲ့ပညာရဲ့အဲ့ဒီသုံးမျိုးပြည့်စုံမဲ့အချင်းဖြစ်နေတာပဲအဲ့ဒီမဲ့ချင်းကျင့်တဲ့အခါကျတော့ဘယ်ကစကျင့်မလဲသာလို့သေးတယ်နော်မင်းစမပြိပရာကျင်တော့ဒီဘုရားတော်လုံးတော့မယ်ခင်ဗျာမင်းစမပြိပရာသဘောနဲ့သိပြီခင်ဗျာဒီဘုရားတော်မင်းစမပြိပရာကျင်ကျင်တော့မယ်ဟုတ်ပြီဘုရားစကျင်မလဲဘုရားစကျင်မလဲဆိုတဲ့အခါကျတော့ဘုန်းကြီးတို့အဘိဓမ္မာတ္တသင်္ဟာလို့ခေါ်တဲ့သင်ညုံကျမ်းပါမဲ့ရဖို့ရန်အတွက်သိဖို့ရန်အတွက်နော်အတိကလေးစလုံးရဖို့ရန်အတွက်လုံးရမဲ့လုပ်ငန်းစဉ်တွေအစဉ်စဉ်ပြထားပါလေလုံးရမယ့်လုပ်ငန်းစဉ်တွေအစဉ်စဉ်ပြရတော့အဲ့ဒီလုပ်ငန်းစဉ်တွေထဲမှာနံပါတ်၁ကဘာလဲဆိုလို့ရှိရင်တတိပဋ္ဌာန်ဘာလဲလဲသတိပဋ္ဌာန်ကစတယ်နော်လုံးဝမယ့်လုပ်ငန်းစဉ်တွေလေဒါကြောင့်သတိပဋ္ဌာန်လို့ကိုပေါ်ပေါ်တန်တန်လို့မမှတ်နဲ့နံပါတ်၁သတိပဋ္ဌာန်နံပါတ်၂ကတမ္မပဋ္ဌာန်ဟုတ်လားနံပါတ်၁ကသတိပဋ္ဌာန်နံပါတ်၂ကတမ္မပဋ္ဌာန်နံပါတ်3ကအဋ္ဌိပံနံပါတ်3ကပါပါလေနံပါတ်3ကအဋ္ဌိပံနံပါတ်4ကအိန္ဒြေနံပါတ်5ကပါလေနံပါတ်5ကဘုရေနံပါတ်5ကပါလေနံပါတ်6ကဘုဇင်နံပါတ်6ကဘုဇင်နောက်တစ်ခါနံပါတ်9ကမဲ့ခင်နံပါတ်9ကအဲ့ဒီတော့မဲ့ခင်တရားတွေရဖို့ရတဲ့မဲ့အကျင့်ဖြစ်ဖို့ရတဲ့ဘယ်ကစမလဲဆိုလို့ချင်းရင်သတိပ္ပဏာသတိပဋ္ဌာန်ရေသမဗဒံရေအိပာရေသင်္ခရေရေဘိုးရေဘုဇင်ရေမက်ကင်အလုံးပေါ်လာတဲ့မျိုးစားမျိုးနဲ့5မျိုးအရေးအတွက်အသေးစိတ်ပြောပါဆိုရင်30နဲ့9ပါရှိဟုတ်လားသတိပဋ္ဌာန်က4ပါသမဗဒံ4ပါအိပာ4ပါအိန္ဒြေ5ပါဘိုး5ပါဘုဇင်9ပါမက်ကင်7ပါအလုံးပေါင်းလိုက်တော့သရင်ကနော်ခုနှစ်မျိုးအရေးတွက်က39မျိုးဒီလိုမလားသရရဲ့ခေါင်းစဉ်စီရင်ကခုနှစ်မျိုးအသေးစိတ်အရေးတွက်က39ပါအဲ့ဒါနဲ့ရှင်းသွားရပါမယ်အဲ့ဒါဆိုမက်ကင်ချင်းဖြစ်ပြီးမက်ဒီရပါပြီနော်အဲ့ဒါဆိုမြေစိမပြိပရာလမ်းစဉ်ဖြစ်တာပဲဟုတ်တယ်မလားတတိသမ္မအေဒီပတ်ဟောမအိန္ဒြေတိဖို့ထုတ်ပြင်ဘုဘုဇင်မက်ကင်တရားတွေဒီလိုဆိုရဲနော်ပါရတဲ့တတိပံမအေဒီပတ်ဟောမဣန္ဒြေသိဖို့ထို့ပြင်ဘုဘုဇင်မဲ့ခင်တရားတွေဒါမြေစိမပြိပရာအကျင့်ကိုအသေးစိတ်တရုပ်ပေါ်တာအသေးစိတ်တရုပ်ပေါ်တာနော်အဲ့ဒီတော့ဘယ်ကနေစမလဲသတိပ္ပဏကနေစသတိပ္ပဏကနေစအဲ့တော့သတိပ္ပဏကနေစဆိုတော့သတိပ္ပဏကဘာပြောတာလဲဆိုတော့သတိပဋ္ဌာန်ဆိုတဲ့ကောင်းစီတဲမှာနော်กายานุปัตตนะปริปทานากายสระกะยุบอนุปัตตนาสระกะจี้ดาบาเนจิมะเลตริเนจิยุบก็ตริเนจิหาดมะล่ะบาเลยุบก็ตริเนจินัมเบอร์2เวรณานุปัตตนะตริปทานเวรณาก็ตริเนจิ နောက်တစ်ခါဓမ္မစိတ်တနုပသနာသတိပဋ္ဌာန်စိတ်ကိုသတိနဲ့ကြည့်နောက်တစ်ခါဓမ္မနုပသနာသတိပဋ္ဌာန်ဓမ္မဆိုတဲ့တရားကိုသတိနဲ့ကြည့်ဟောပရမအောင်သတိပဋ္ဌာန်ကိမ့်ဖို့ကိုမြတ်စွာဘုရားကစပြီးတော့သင်ပေးနေတာဘုန်းကြီးတို့ယောဂီတို့လေပရမအောင်ဘာလို့ရပါတယ်လဲသတိပဋ္ဌာန်ကိမ့်သတိလည်းလုံးလုံးမရဘူးဟုတ်တယ်မလားဒါသတိပဋ္ဌာန်ကိမ့်ပါသတိပဋ္ဌာန်ကိမ့်ပါဆိုတာဒါပြောတာနော်အဲ့ဒါနံပါတ်1ဘယ်ပေါ်မှာသတိကိမ့်ထားရမှာလဲရုပ်ပေါ်မှာရုပ်ပေါ်မှာသတိကိမ့်ထားပါနံပါတ်2ဝေဒနာပေါ်မှာသတိကိမ့်ထားပါနံပါတ်3စိတ်ပေါ်မှာသတိကိမ့်ထားပါနံပါတ်4ဓမ္မဆိုတဲ့တရားပေါ်မှာသတိကိမ့်ထားပါဒီလိုမလားအဲ့ဒါတော့သတိကိမ့်ထားပါဆိုတော့ဘုန်းကြီးတို့ဒီနေရာမှာกายะဆိုတဲ့ยกก็ตริกิงถาบาဆိုတာကဟောဒီဘောမသနာကြီးပြောတာလားဘောမသနာကြီးကဘာယုတ်လဲပညာယုတ်တဘာဝတရားလေးကปรมายุตသို့တော့တဘာဝတရားဆိုတဲ့ปรมายุကိုသိအောင်ကြိုးစားတော့မယ်ဆိုရင်ဘောမသနာဆိုတဲ့ပညာယုတ်ကြီးเนี่ยတွဲနေတာမဟုတ်လို့ကြီးကသာမှာတော့ပညာယုတ်เนี่ยတွဲမြင်มาပဲဟုတ်တယ်မလားဥမာဒုက္ခနာတယ်ဆိုရင်ဟာဒုက္ခနာတယ်ဒီလိုပဲစမြင်နေมาပဲနော်ဘာဖြစ်လို့တော့ရှိကသာမှာတော့ကိုညာကထိုးဖောက်ပြီးတော့မသိနိုင်လေဘူးလေဒုက္ခနာတယ်ဒုက္ခနာတယ်နောက်မှကျတော့ဒုမပါတော့ဘူးနာတယ်နာတယ်ဟောနာတာလေးကယုတ်ဒီလိုဖြစ်သွားမှာကိုဟုတ်လားအဲ့တော့ပရမတော့ဒုက္ခနာတယ်နောက်မှကျတော့ဘာလဲဒုမပါတော့ဘူးနာတယ်သဘောလေးဖြစ်နေတယ်ဟောနောက်တစ်ခါကျတော့နာတယ်သဘောလေးဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ပြတ်ပြီးတော့နောက်တစ်ခုစားထိုးတယ်ဟောကျင်တဲ့သဘောလေးခြေတော့ကကျင်တယ်ဆိုလို့ချင်းပရမတော့ဘယ်လိုသိရမှာလဲခြေတော့ကကျင်တယ်ခြေတော့ကကျင်တယ်ဟောခြေတော့ကကျင်နေပြီနောက်ပိုင်းအမြင်လေးသတိလေးနဲ့ကက်ကက်ကက်ကက်ပြီးတော့ကျင်လိုက်တဲ့အခါကျတော့ခြေတော့မပါတော့ဘူးခြေတော့ကနာတာလားနာတဲ့သဘောလေးကနာတာလားခြေတော့ကကျင်တာလားကျင်တဲ့သဘောလေးကကျင်တာလားဒါသတိမပါရင်မသိဘူးနော်သတိပါမှသိမှာဒီလိုမလားသတိမပါလို့ရှိရင်တော့ခြေတော့ကကျင်တယ်ခြေတော့ကနာတယ်ဒီလိုပဲပြောနေမှာပဲဒါကြောင့်မလို့မြတ်စွာဘုရားကမင်းတို့သတိအဓိကတဲ့သတိပဋ္ဌာန်သတိပြဋ္ဌာန်းနေတယ်။ဒါကြောင့်သတိကိုအဓိကထားကြည့်တယ်နော်။သတိကိုအဓိကထားကြည့်သတိလေးကပ်ပြီးတော့ကြည့်။ဟော။ဒီတော့လုံငန်းွယ်တကယ်ဝင်ပြီဆိုတဲ့အခါကျတော့ခုနမဂ်ကြီး7ပါးထဲမှာဘလုံးနဲ့စတော့သတိနဲ့စ။အခုပြောတဲ့နေ့ကသတိနဲ့စတာနော်။သီလရဲ့၊သမာဓိရဲ့၊ပညာရဲ့။အဲဒီသုံးမျိုးခေါ်တဲ့နံပါတ်1ကသီလ။ပြီးတော့မှသမာဓိ။ပြီးတော့မှပညာ။အဲ့ဒီသီလမဲ့ခင်ဒီသီလဆိုရဲဆရာဒီဝိပဿနာရှုတော့မှအပြေကွာယူရမယ်သီလလားဝိပဿနာမရှုခင်ကတည်းကတော့ကြောင်းဆောင်နေရမှာလားအဲ့ဝိပဿနာမရှုခင်ကတည်းကတော့ကြောင်းဆောင်ထင်ဒီလိုမလားဒီတော့ဝိပဿနာတကယ်တမ်းရှုလို့ဝိပဿနာညာပေါ်လာပြီဆိုတော့သီလမဲ့ခင်ကသွားတဲ့သူနော်နောက်ကြရင်ထည့်ပြီဒီတဲ့ကိုပါမလာတော့အဲ့တော့ဒီတဲ့ပါမလာဘူးဆိုတော့ဒီတဲ့ပါလာတာကဘယ်လိုတွေပဲပါလာတော့ပညာမဲ့ခင်နှစ်ပါးရဲ့သမာဓိမဲ့ခင်သုံးပါးရဲ့ဘယ်နှပါးပဲပါလာတော့နှစ်ပါးသုံးပါးကပြုတ်ကျရင်ခဲ့တယ်သူကကြိုတင်ပြီးတော့ထိန်းဆောင်ထင်းရမယ်သီလလေအင်းဒီနေ့ကြိုတင်ပြီးတော့လောကျဆောင်ထင်းတာဟုတ်တယ်မလားဒါပါသီလရှင်းပါသီလလောကျဆောင်ထင်းတာဒါကအရှုညာပေါ်မှဖြစ်ရမှာလားကြိုတင်ဖြစ်ရမှာလားအရှုညာပေါ်ဖို့ကြာတော့ဘယ်ကစသမာဓိမဲ့ခင်ကစသီလမဲ့ခင်မပါတော့ဘူးနော်ပရမတိမဂ်ကစတဲ့အခါကျတော့တမရိမဂ်ကသုံးပါးထဲမှာပရမဇုံတတိတတိဆိုပေမဲ့ဝရိယကိုလက်ထပ်လို့ရပါမလားဒီတော့တတိနဲ့ဝရိယပေါ့တတိနဲ့ဝရိယပြင်းပြင်းနဲ့ဖြစ်လာရင်ဝရိယလေးမြင့်တင်ပေးစိတ်မပါဘူးဆိုရင်ဝရိယလေးမြင့်တင်ပေးနော်အဲဒီလိုရှုတာမှတ်တာလေးဆက်မလို့ရှင်းတော့ပါဘူးဆိုတော့စိတ်ပြတ်သွားရင်လည်းဝရိယလေးနဲ့ပြန်ပြီးတော့အားပေးဒါဝရိယတော့ပါမှာပဲဒါကြောင့်ဝရိယရဲ့တတိရဲ့ပါတွဲပြီးတော့တတိကိန်းတာအဲ့တော့ဝိရိယရဲ့တတိယတတိကိန်းထားလိုက်တော့သတိလေးကိန်းထားလိုက်တော့ခုနကတော့ဒုက္ခနာတယ်အာဒုက္ခပညာနာရကပရမတ်ဒုတိယမှာမဟုတ်ဘူးနာရလေးကြည့်ရမှာနာရလေးကြည့်ရပါပါလို့ဘယ်လိုကနေပြောတော့တတိကပြောဟုတ်တယ်မလားနာရလေးနဲ့ဒုက္ခလေးနဲ့တွဲမြင်နေဟာဒုက္ခမမြင်စရာဘူးနာရလေးပဲမြင်ရမယ်ဒါကဘယ်လိုကပြောလဲဒါကသတိထားတယ်လို့ခေါ်တယ်တတိကပြောတယ်ဗျာတင်းစားပြောလိုက်တာတကယ်ကပါလေတတိထားတတိထားတတိထားနော်ဒုက္ခမမြင်စေနဲ့နာတဲ့သဘောလေးမြင်အောင်တတိထားဟုတ်တယ်မဟုတ်လားခြေတော့ကကျင်ခြေတော့မမြင်စေနဲ့ကျင်တဲ့သဘောလေးပဲမြင်အောင်တတိထားနော်ပေါကားကရင်ပေါမမြင်စေနဲ့ခက်တဲ့သဘောလေးပဲမြင်အောင်တတိထား တွေးနေရင်တွေးစိတ်ကလေးကိုတတိထားဟုတ်တယ်မလားငါတွေးတယ်လို့မယူနဲ့တွေးစရာအာယုန်တွေကိုစိတ်မရောက်စေနဲ့ဒါကြောင့်တွေးတယ်တွေးတယ်ဒါစီစိတ်မရောက်စေနဲ့သမီးကြောင့်တွေးတယ်သမီးစီစိတ်မရောက်စေနဲ့တွေးနေတဲ့စိတ်ကလေးစီကိုပဲစိတ်ရောက်ပါစေတွေးနေတဲ့စိတ်ကလေးစီကိုပဲတတိလေးကတ်ထားတတိထားတတိထားတတိထားကိုကိုကိုအမြဲတမ်းတတိပေးနေနော်ဒါသားကြောင့်တွေးနေမယ်သမီးကြောင့်တွေးနေမယ်အင်းကြောင့်တွေးနေမယ်တွေးမိတယ်ဆိုလို့ရှိရင်ကိုကချက်ချင်းဘာလို့ပြရမလဲတတိထားတတိထားတတိထားတတိထားတတိထားဘယ်မှာတတိထားရမှာလဲလောလောဆယ်ပေါ်ဆယ်ပစ္စုပ္ပန်အတွေ့စိတ်ဒီပေါ်မှာစိတ်ရောက်နေအောင်တတိထားဒါကိုဘာပြောလဲတချို့ကထေတိတတိဘယ်လိုပြောရမလားမြင်သည်တတိမြင်တယ်သိတယ်တတိထားနော်မြင်တယ်သိတယ်တတိထားမြင်စိတ်ကလေးအပေါ်မှာပဲအတိလေးကတ်ထားဒါကိုပြောတာနော်ဒါကိုပဲမြင်သိတတိမြင်တယ်သိတယ်တတိထားကြားတယ်သိတယ်တတိထားတတိထားတတိထားစိတ်ကြားမရောက်သေးနဲ့ကြားစိတ်ကလေးပေါ်မှာပဲစိတ်ကလေးတည်နေပါစေနာတယ်သိတယ်တတိထားစားတယ်သိတယ်တတိထားနော်စားစေခန္ဓာကလေးပေါ်မှာတတိလေးကတ်ထားစိတ်ကလေးလောက်ရင်လောက်တဲ့ပေါ်မှာတတိလေးကတ်ထားယူရင်ယူတဲ့ပေါ်မှာတတိလေးကတ်ထားဝါရင်ဝါတဲ့ပေါ်မှာတတိလေးကတ်ထားညိုရင်ညိုတဲ့ပေါ်မှာတတိလေးကတ်ထားအရသာလေးကိုသိရင်သိတဲ့စိတ်ကလေးပေါ်မှာတတိလေးကတ်ထားဒီလိုမလားအဲ့တော့စားတယ်သိတယ်သတိကတ္တာစားသည်တတိထိတယ်သိတယ်သတိကတ္တာထိသည်တတိနော်ထိသည်တတိထိသည်တတိဟုတ်လားအဲ့တော့ထိလိုက်တယ်ထိလိုက်တဲ့အခါကျတော့မာရင်မာမသည်ပြောရင်ပြောမသည်မာမသည်ရင်လည်းမာမသည်တာကအာယုံမာတဲ့သဘောကအာယုံသိလိုက်တာကစိတ်ဟုတ်တယ်မလားဒါလည်းမာတဲ့သဘောကအာယုံသိလိုက်တာကစိတ်နော်မာတဲ့ဘောကအာယုံသိလိုက်တာကစိတ်အဲဒီတော့မာတဲ့ဘောအာယုံသာကတခြားလားယုတ်လားသိလိုက်တာကတခြားလားစိတ်လားစိတ်နော်သိလိုက်တာကစိတ်ဒီနေရာမှာမာတဲ့ဘောလေးဒီအစ္ဆဒလားဘိဒလားအတွင်းလားအပြင်လားအပြင်သိလိုက်တဲ့စိတ်ကအတွင်းအပြင်ကိုမကြည့်နဲ့အတွင်းကိုပဲကြည့်ဟုတ်တယ်မလားကြောက်ခလေးနေမြင်ကြောက်ခဲအာယုံမကြည့်နဲ့နော်နာမသိတဲ့စိတ်ကိုပဲကြည့်ဒါကိုပြောတာကြောက်ခဲလေးနေမိရင်အာရဏခြေတော်ကလေးနာသွားတယ်ကြောက်ခဲအာယုံမပြုတ်နဲ့နာမသိတဲ့စိတ်ကိုကြည့်ဟုတ်တယ်မလားအကြောက်ပြားလေးနေမိတဲ့ခြေတော်ကလေးမေးဘူးလားအေးသွားလားကြောက်ပြားအာယုံမပြုတ်နဲ့နော်အေးတဲ့သဘောလေးကိုသိတဲ့စိတ်ကိုကြည့်ဟုတ်လားအဲဒီကိုထိတယ်သိတယ်တတိထိတယ်ထင်မှန်သိတယ်တတိလေးကတ္တာတတိလေးတ္တာတတိလေးတ္တာတိပ္ပရာဒိဋ္ဌာလို့လည်းပြောတယ်တိလေးကတ္ထာလို့လည်းပြောတယ်တိထာလို့လည်းပြောတယ်အတူတူကြည့်ပဲနော်အဲ့တော့မြင်သိတတိကြားသိတတိနာသိတတိစားသိတတိထိသိတတိတွေးသိတတိဟုတ်လားတွေးရင်လည်းသိနေပါစေနော်အာတတိမထားပဲနဲ့ဆောင်းစင်ရေမရလျှောက်ပြီးတော့တွေးမနေနဲ့တွေးမှသိပါစေတွေးမှသိသွားတာနဲ့ဒီပိုင်းနဲ့မလိုရမှာလဲတိလေးကတ္ထာတိလေးကတ္ထာအတွေးအာယုံပေါ်မှာတတိကရမှာလားတွေးနေတဲ့စိတ်ပေါ်မှာတတိကရရမှာအတွေးအာယုံစီသွားပြီးတော့တတိမကန်နဲ့အတွေးအာယုံသိနော်အတိတ်လည်းဖြစ်ရင်ဖြစ်မယ်အနာဂတ်လည်းဖြစ်ရင်ဖြစ်မယ်တွေးနေတဲ့စိတ်ဒီပြစ္ဆုတ်ပါအခုမှပေါ်တာမဟုတ်လားအခုမှပေါ်တာမဟုတ်လို့ပါလေပြစ္ဆုတ်ပါအတိတ်ကအာယုံမပြုတ်နဲ့အနာဂတ်အာယုံမပြုတ်နဲ့ပြစ္ဆုတ်ပါပေါ်တဲ့စိတ်ကိုပဲသိတတိထားတတိထားတတိထားနော်အဲ့တော့တွေးသည့်တတိကြံသည့်တတိစဉ်းစားသည့်တတိတွေးတယ်သိတယ်တွေးတယ်တွေးမှသိတတိသာကြံတယ်ကြံမှသိတယ်တတိသာစဉ်းစားတယ်စဉ်းစားမှသိတယ်တတိသာတတိသာတတိသာဟောဒီတော့ဗောဓိမခိယဆိုတဲ့မဲ့ညာပုံညာญาကြောင့်အကျင့်တွေဒီမှာဘသူနဲ့စတော့တတိနဲ့စတတိပ္ပဏနဲ့စတာမလားအဲ့တော့ယောက်ကလေးပေါ်လဲယောက်ကလေးကိုတတိကတ်ထဝေဒနာလေးထိတ်ချရင်လည်းဝေဒနာလေးကိုတတိကထားစိတ်ထိတ်ချရင်လည်းစိတ်ကလေးကိုတတိကထားဩဓမ္မသာမိညဓမ္မသဘောလေးထိတ်ချရင်လည်းသာမိညဓမ္မသဘောလေးကိုတတိကထားဒီလိုမလားအဲဒီတော့ဟာငါကစိတ်ကစရှုမယ်ဟာငါကယောဂစရှုမယ်ငါကဝေဒနာကစရှုမယ်ဒီလိုမတွေးနဲ့နော်ဘလို့ရင်ပေါ့မစတာကိုပြောလို့မရဘူးဘလို့ထိတ်ချလို့တာကိုပြောလို့မရဘူးကိုကစိတ်ကစရှုမယ်ဆိုတော့စိတ်မပေါ်မခြင်းစောင့်နေတဲ့သဘောအတိပဲရောက်နေဦးမယ်တော့ကယောဂစရှုမှုတော့ရိုးရသဘောကမထင်ရှားသေးဘူး။နော်ချိုးစရာမရှိဘူးတဲ့ဒီပဲရောက်နေအောင်မယ်။ဟုတ်တယ်မလား။မိမိခန္ဓာကိုယ်မှာစိတ်လည်းရှိဝေဒနာလည်းရှိရုပ်လည်းရှိ။အဲစိတ်ဝေဒနာရုပ်လည်းမထင်ရှားတဲ့ဓမ္မသဘောတွေကမရှိဘူးလားရှိလား။ဟ
ဘာသဘောပဲဖြစ်ဖြစ်ထင်ရှားတာရှိတယ်ဟောတာကတော့ကာယကစဟောတာပဲတကယ်ရှုတဲ့အခါကျတော့အလင်းသိတယ်လို့ရှုနော်စိတ်ကရှုစရှုမလို့ဒီလိုမတွေးနဲ့ဝေဒနာကစရှုမလို့ဒီလိုမတွေးနဲ့အလင်းသိတယ်လို့ရှုနော်အဲ့တော့ဝေဒနာလေးပေါ်ရင်ဝေဒနာလေးအဓိကထားစိတ်ဆိုတဲ့အတိလေးပေါ်ရင်လည်းအတိလေးကိုတတိကထားနော်အာရုပ်ဆိုတဲ့ဖောက်ပြံမှုလေးပေါ်ရင်ဖောက်ပြံမှုလေးပေါ်မှာတတိလေးကထားတတိထားတတိထားယောဂလေးပေါ်လာယောဂလေးပေါ်မှာတတိထားတတိလေးနဲ့နော်ကိုရှုရမယ်အရှုကံကလေးပေါ်မှာတတိလေးနဲ့ဆက်ဆက်ဆက်ဆက်ပြီးတော့ပြီဟုတ်တယ်မလားအဲ့လိုဆက်ပြီးလိုက်ဒုက္ခနာရယ်ဆိုပေမဲ့တဖြည်းဖြည်းနဲ့ဒူးပြောက်သွားတာလေပေါင်းကားကြတယ်ဆိုပေမဲ့တဖြည်းဖြည်းနဲ့ပေါင်းပြောက်သွားတာလေနော်ပေါင်းပြောက်သွားတာလေငါနာရယ်လို့တွေးနေပြီမဲ့တဖြည်းဖြည်းနဲ့ငါပြောက်သွားတာလေနော်ဘယ်လိုနဲ့တတိထားပြရမှာလဲတတိနဲ့ထားတတိလေးအဲ့တော့တတိနဲ့ဆက်ဆက်ပြီးအရှုကံအာယုံလေးစီတက်တက်မမရအောင်တတိလေးနဲ့ဆွဲပေးပါဟုတ်လားအဲဒါကြောင့်တတိပဒံဆိုတဲ့တရားဒီသိကိုရေးကြည့်ပါလေအရိတရားနဲ့စပြီးတော့ဝိပဿနာချုပ်တဲ့လုံငန်းကိုလုပ်ရမှာဖြစ်ပါတယ်ဟုတ်တယ်မဟုတ်လားကဲကောင်းပြီဒါဖြစ်လို့ရှိရင်ဒီနေ့ညတော့တတိပဒံလောင်းနေပဲဒီကိုချုပ်ရမှာဖြစ်ပါတယ်ကျန်တာကတော့နောက်ရမှာဆက်ပြီးတော့ပြောမယ်နော်ကဲကောင်းပြီဒါဖြစ်မညာပညာရဝေရတဲ့ဘေကစမယ်တတိပဒံပြီးတော့သမ္မပဒံပြီးတော့ပါတယ်လေဧတိပတ်ဧတိပတ်ပြီးတော့ဒိဋ္ဌိဒိဋ္ဌိပြီးတော့ဘောဘောပြီးတဲ့အခါကျတော့ဘုဇင်ဘုဇင်တရားရပါပြီဘုဇင်တရားဘုဇင်နော်အသိတွေနိမိတ်ရဲ့တဏ္ဍာမှာရှိသွားပြီဆိုရင်မက်ကင်မဖြစ်ဘူးလားဖြစ်သွားဘုဇင်အသိရောက်သွားပြီဆိုမက်ကင်နဲ့ရာဒနာတူပါပြီတဲ့ဒါပြောတာနော်ဘုဇင်ခုနမသိမက်ကင်ရှိပါနဲ့တယုံရေးတဲ့မတူပေမဲ့လို့သဘောချင်းကတော့မတူဘူးလားတူပါလားအဲ့ဒါကြောင့်မလို့မက်ကင်ဖြစ်အောင်ဘာဖြစ်အောင်လုပ်ရမှာလဲဘုဇင်ဖြစ်အောင်လုပ်ဘုဇင်ဖြစ်ခြင်းရင်ဘိုးဖြစ်အောင်လုပ်ဘိုးဖြစ်ခြင်းရင်အင်ဒီတွေဖြစ်အောင်လုပ်အင်ဒီတွေဖြစ်ခြင်းရင်အေဒီပတ်ဖြစ်အောင်လုပ်အေဒီပတ်ဖြစ်ခြင်းရင်သမဗရာဖြစ်အောင်လုပ်သမဗရာဖြစ်ခြင်းရင်အဲဒီတော့လုပ်ငန်းကိုစတဲ့နေရာမှာမင်းစီမပရိပဒအချင်းပြည့်စုံကိုစတဲ့နေရာမှာဘယ်ကစမလဲသတိပဒံကစဒါမြတ်စွာဘုရားရဲ့မင်းစီမပရိပဒပြည့်စုံရဲ့အနှစ်သာရပဲဒီလိုမလားဟာတို့မြင်းစိမပြိပ္ပံကျင့်နေကျင့်နေတဲ့ဟေးဆိုပေမဲ့မင်းတို့ဘယ်ကစကျင့်လဲဆိုရင်ဘယ်လိုမှမပြောတတ်တော့နော်တကယ်ကဘယ်ကစကျင့်ရမှာလဲအဲသတိပ္ပံကစကျင့်သတိပ္ပံကစကျင့်တော့အလုံးပေါင်းလိုက်တော့မဂ်ကင်ဘယ်နှပါလဲ7ပါးမဂ်ကင်ဘယ်နှပါလဲသီလမဂ်ကင်က3ပါးဓမ္မရိမဂ်ကင်က3ပါးပညာမဂ်ကင်က7ပါးအလုံးပေါင်းလိုက်တော့မဂ်ကင်ဘယ်နှပါလဲအဲ့ဒီမဂ်ကင်7ပါးအရှင်ကောင်းချင်းမြတ်တွေဒီမြတ်စွာဘုရားကိုယ်တိုင်ဟုတ်ကြထားခဲ့တယ်နော်ဥပတမယအပိညာယထိုးထိုးထွန်းနေသိဖို့ရန်အတွက်ကျင့်စဉ်အပိညာယထိုးထိုးခြားကြသိဖို့ရန်အတွက်ကျင့်စဉ်ပါပဲသံဘောဓာယထိုးထိုးထွန်းနေသိဖို့ရန်အတွက်ကျင့်စဉ်ပါပဲနိဗ္ဗာန်ယအငြိမ့်ကြရဖို့ရန်အတွက်ကျင့်စဉ်ပါပဲအဲ့ဒီအခြေတည်မဲ့ကင်ဖြစ်ပါအခြေဖြစ်ပါတယ်လို့အဲ့ဒီတော့သဘောပေါက်ပြီးတော့ဒီအတိုင်းပဲကျင့်ကြံကြောက်ကအားထုတ်ကြပါလို့တိုင်တော်ရင်လည်းကဲ့နိုင်စီလို့ဒါလေးခေါ်တော့ကြအောင်လို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤသံဃာတော်မြတ်ရှိခိုးနိလသပွင့်တင့်နေအောင်ပြည့်စုံသောသောထောက်ပံ့နိုင်သောသံဃာပြည့်ဖို့ကိုယ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။